The Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်နိုဝင်ဘာလ10ရက်ခြားသောရက်နေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းနံပါတ်1925 30နဲ့လိုင်းနံပါတ်190ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်ပေးနေပါခင်ဗျာဒီညအတွက်အစည်းအဝေးကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကဘားဆိုင်တစ်ခုမှာမင်းညားကတနသမတူရဲ့ပြစ်ခတ်မှုကြောင့်ရဲတပ်ဖွဲ့ဝင်2ဦးပါဝင်လူ12ယောက်သေသွားပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တည်းရဲ့မကြာခင်ရပိုင်းပြည်ကုလသမဂ္ဂကချမှတ်ဖို့ပြင်ဆင်နေပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့အတူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ကြောက်ဖြူရင်နဲ့စီမံကိန်းတည်ဆောက်ရေးမူပေါင်းသဘောတူညီချက်တစ်ခုကိုမြန်မာအစိုးရနဲ့တရုတ်နိုင်ငံပိုင် CITIC ကုမ္ပဏီတို့နေပြီးတော့မှဒီကနေ့လက်မှတ်ထိုးခဲ့ကြပါတယ်။
ဒီကနေ့ချက်ပဲချက်ချက်က1500ခန့်တုန်းကနေပြီးတော့မှကျွန်တော်300ခန့်နေပြီးဒါပဲနောက်တစ်ခုကရင်တော့7 billion စောင့်နေဆိုတာနေကျွန်တော်ကအဆင့်40နဲ့ဖွဲ့ပြီးစောင့်နေတ
ာစီးပွားရေးနဲ့ကုသရေးရောင်းဝယ်ရေးဒုတိယဝန်ကြီးဦးအောင်သူပြောသွားတာဖြစ်ပါတယ်ဒီကြောင်းပြည်စုံကိုကြားခင်မှာနားဆင်ရမှာပါဒါပြင်အမေရိကန်ဒူးလက်ထောင်နိုင်ငံရဲ့ဝန်ကြီးရခိုင်ပြည်နယ်ကိုတွားရောက်ခဲ့တဲ့အကြောင်းတခါ11 media သတင်းတောက်တွေကိုတရားစွဲဆိုထားတဲ့အမှုပြန်ရုပ်သိမ်းမယ်လို့ရန်ကုန်တိုင်းဒေသကြီးစိုးရဘအဖွဲ့ကပြောကြားလိုက်တာနဲ့အတူထိုင်းနိုင်ငံမှာနိုင်ငံကူးလက်မှတ်အတူကင်ဆောင်ထားတဲ့မြန်မာရှေ့ပြောင်းလူသမားတရားကြောဖမ်းဆီးခံရတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကဘားဆိုင်တစ်ခုမှာမင်းညာပိုင်းကတနသမတူရဲ့ပြစ်ခတ်မှုကြောင့်ရဲတပ်ဖွဲ့ဝင်2ဦးပါဝင်လူ12ယောက်သေဆုံးခဲ့ကြောင်းအာဏာပိုင်တွေကပြောပါရယ်ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့ကနေအနောက်ဘက်မိုင်40လောက်အကွာမှာရှိတဲ့တောင်ဆန်အောက်စ်မြို့ကပြစ်ခတ်မှုဖြစ်ရာကိုပထမဆုံးရောက်သွားတဲ့ရဲတပ်ဖွဲ့ဝင်တွေကတရားဟာတနသမနဲ့ရင်ဆိုင်မှုစိုင်းနဲ့ဝင်သွားတဲ့အချိန်မှာပဲအပြစ်ခံခဲ့ရကြောင်းလဲဗန်ဒူရာခန်ဒီတာကရဲတပ်ဖွဲ့အကြီးကဂျက်ဖ်ဒင်းကပြောဆိုခဲ့တာပါတဲ့29နှစ်ရွယ်တက်ချက်ကြီးရွန်ဟဲလက်ဆာပြစ်ခတ်ခံရတဲ့တန်ရဲဒီနေ့အစောပိုင်းမှာပဲစေယုံမှာတည်ဆုံသွားကြောင်းလည်းပြောဆိုခဲ့ပါတယ်ပြစ်ခတ်မှုအတွင်းထိခိုက်ဒဏ်ရာရသူတွေရှိပေမဲ့စေယုံကိုတည်သွားတဲ့အတွက်ကိန်းဂဏန်းအတိအကျမသိရကြောင်းလည်းပြောဆိုခဲ့တာပါဆိုဝါလာတဲ့ဒီလိုဖြစ်ရတဲ့နိုင်ငံနဲ့ဖြစ်နေပြီးဘာကြောင့်ဖြစ်ရလဲဆိုတာကိုစဉ်းစားဖို့မလွယ်လောက်အောင်ဖြစ်နေရတဲ့အကြောင်းလည်းဒေသခံရဲတပ်ဖွဲ့အကြီးကဒိန်းတော်တွေကိုပြောခဲ့ပါတယ်စုံစမ်းစစ်ဆေးသူတွေကတော့တနသမားနဲ့ပြစ်ခတ်မှုကျူးလွန်လာတဲ့အကြောင်းရင်းကိုဖော်ထုတ်နိုင်မှုပြည်အောင်စုံစမ်းစစ်ဆေးပြီးကို FBI ရဲ့အကူအညီနဲ့ကြိုးပမ်းနေပါတယ်တနတော်နဲ့ထွန်းကလည်းပြစ်ခတ်မှုနဲ့ပတ်သက်လို့သူ့ကိုအပြည့်အဝအစီရင်ခံတင်ပြထားတဲ့အကြောင်းဒီနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ကြပါပြစ်ခတ်မှုကိုတုံ့ပြန်ခဲ့ကြတဲ့လူမျိုးတပ်ဖွဲ့ဝင်တွေကိုလည်းတမနာကချီချူးစကားပြောဆိုခဲ့တယ်လို့ထိခိုက်သေးဆုံးသူတွေနဲ့မိသားစုဝင်တွေအတွက်လည်းဆုတောင်းစကားပြောကြားခဲ့ပါတယ်
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုနဲ့မြောက်ကိုရီးယားအစိုးရရဲ့အကြီးအကဲတာဝန်ရှိသူတဦးတို့ဒီသတင်းပတ်တွေ့ဆုံဆွေးနွေးမဲ့အစီအစဉ်ကိုမြောက်ကိုရီးယားဘက်ကဖျက်လိုက်တာလို့အမေရိကန်အရာရှိတွေကပြောဆိုခဲ့တဲ့အကြောင်းတောင်ကိုရီးယားနိုင်ငံသားဝန်ကြီးဌာနကဒီကနေ့ပြောပါရယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ကြားဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုစီစဉ်ဖို့နောက်မြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးဒီကနေ့ကြာသပတေးနေ့အမေရိကန်ပြည်ထောင်စုညွှန်ရောက်မှာဆွေးနွေးမဲ့အစီအစဉ်ကိုမြောက်ကိုရီးယားကဖျက်လိုက်ရတဲ့အကြောင်းရင်းကိုတော့အချိန်မအားလတ်တာကြောင့်ဆိုရကြောင်းအပြင်တခြားအကြောင်းတွေကိုတော့တောင်ကိုရီးယားနိုင်ငံသားဝန်ကြီးကမပြောပါဘူးဒါပေမဲ့လည်းမြောက်ကိုရီးယားရဲ့လုပ်ပုံကိုင်မှုတွေကိုသိရှိထားသူတွေကတော့အခုလိုမြောက်ကိုရီးယားဘက်ကအချင်းကပ်ပြီးဆွေးနွေးပွဲဖျက်လိုက်တာဟာဆိုရင်အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲဖြစ်ရေးအမေရိကန်ဘက်ကခက်မြန်မြန်အတည်ပြုစေဖို့ဖိအားပေးတဲ့အနေအထားဖြစ်ရှုမြင်ကြပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူနဲ့မပြေမလည်ဖြစ်နေတဲ့ရှင်းလင်းရေးဂျက်ဆက်ရှင်ကိုယာယီကဖြုတ်လိုက်တဲ့အတွက်2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုပေါ်စုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့ဒီမိုကရက်ကိုယ်စားလှယ်ပုံများလာမဲ့လွှတ်တော်ထက်မှာအခြေတင်ဖြစ်စရာကြီးကြောမဲ့အလားအလာတွေလည်းရှိနေပါတယ်ရုရှားရေးစုံစမ်းမှုတွေကိုကြီးကြပ်ရမှာမပါဝင်မဲ့ဘေးဖယ်ပေးခဲ့တဲ့အတွက်သမ္မတကလူသိရှင်ကြားချွတ်ချွတ်နေပြောဆိုတာတွေမကြာခဏကြုံခဲ့ရတဲ့ရှင်းလင်းရေးကတော့နှုတ်ထွက်စာပေးဖို့ရမှာသမ္မတရဲ့ပန်ချချက်အရနှုတ်ထွက်လိုက်တာဖြစ်တဲ့အကြောင်းရေးသားထားတာပါယာရုကနှုတ်ထွက်ဖို့ဖိအားပေးခံရတဲ့ရှင်းရုပ်ဆက်ရှင်စာ Republican Party ကထက်တော်မှန်ဟောင်းတူဖြစ်ပြီး Trump ရဲ့2016သမ္မတလောက်မဲဆွယ်စည်းရုံးမှုတွေမှာအစောဆုံးအားပေးထောက်ခံခဲ့သူတူလည်းဖြစ်ပါတယ်။ဒါမှမဟုတ်သမ္မတယူကော့ပွဲမှာရုရှားရဲ့စစ်ပတ်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာညှီစွန်းနေတဲ့အတွက်ရှင်းရုပ်ကစုံစမ်းမှုတွေကိုကြီးကြပ်မှုကနေဘေးဖက်ပေးခဲ့ပြီးအထူးစုံစမ်းစစ်ဆေးမှု Robert Mueller ကိုမြင်းမြစ်စစ်စစ်တာဝန်ပေးခဲ့တဲ့ပေါ်သမ္မတ Trump ကအပြစ်တင်ခဲ့တာပါ။အရင်သမ္မတ Barack Obama နဲ့ထက်ကမူဝါဒတွေကိုပဲဖြစ်ပြီးရာဇဝတ်မှုနဲ့တက်ဖြစ်ရင်းနဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုတင်းကျပ်မဲ့အစီအစဉ်တွေမှာလည်းသမ္မတကရှင်းလင်းချက်ကိုအပြစ်တင်ပြောဆိုတာတွေလည်းရှိခဲ့ဘူးပါလေ
အမေရိကန်ရှိနေချုပ်ဂျက်ဆက်ရှင်စ်ကိုသမ္မတဒေါ်နယ်ထရန့်ကရာထူးကဖယ်ရှားလိုက်ပြီးရုရှားတို့ရွေးကောက်ပွဲကြားဝင်နှောက်ယှက်မှုအပေါ်စုံစမ်းစစ်ဆေးမှုကိုလူသိရှင်ကြားဝေဖန်ထားသူတဦးနဲ့အစားထုတ်မဲ့အရေးနောက်တရားစီရင်ရေးမှာသမ္မတဘက်ကဝင်ရောက်နှောက်ယှက်လာနိုင်တဲ့အခြေအနေကိုတုံ့ပြန်တဲ့အနေနဲ့နိုင်ငံတော်မှာဒီကနေ့ကြာသပတေးနေ့မှာဆန္ဒပြကြဖို့စီစဉ်သူတွေကလှုံ့ဆော်နေကြပါတယ်အမေရိကန်ပြည်တော်စုရဲ့ပြည်내50တို့မှာရောအမေရိကန်ပိုင်နဲ့ပေါ်တိုရီကိုနဲ့ဗာဂျင်အိုင်လန်တို့မှာပါဆန္ဒပြဖို့စီစဉ်ထားကြပါတယ်ဆန္ဒပြကြမဲ့သူတွေအနေနဲ့သူတို့တရားမဲ့အကြောင်း website တစ်ခုမှာစီရင်ပေးသွင်းကြဖို့စီစဉ်သူတွေကပန်ကြားထားပြီးမဲ့လူဘလောက်တက်မလဲဆိုတာတော့မသိရသေးပါဘူးမြို့တော်ဝါရှင်တန်မှာတော့သမ္မတအင်ဘျူရိုရှိမှာဆန္ဒပြကြဖို့ရှိပါတယ်သမ္မတထရန့်ရဲ့တောင်းဆိုခြင်းနဲ့ရှင်းနေချုပ် sessions ကမနေ့ဗုဒ္ဓနေ့မှာနှုတ်ထွက်ကြောင်းကြေညာခဲ့ပြီး Jeff Session ရဲ့ယာရှိချုပ် Matthew Whittaker ကိုယာယီရှင်းနေချုပ်အဖြစ်တာဝန်ယူဖို့သမ္မတကရွေးချယ်ထားပါတယ်Mr. Whittaker ရဲ့အရင်ကထုတ်ဖော်ပြောဆိုထားတဲ့အရာဆိုရင်အကျိုးစီးပွားခြင်းပြစ်ပခဖြစ်နိုင်တယ်ဆိုတာပေါ်လွင်နေတယ်လို့ဆန္ဒပြဖို့စီစဉ်သူတွေကထောက်ပြပြီးယာယီရှင်းနေချုပ်အဖြစ်တာဝန်ယူမဲ့ Whittaker အနေနဲ့အထူးစုံစမ်းရေးမှူးမူလာရဲ့စုံစမ်းမှုတွေကိုမကြီးကြပ်ဖို့ကိုတောင်းဆိုနေကြပါတယ်ရှင်
ကျန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်မြန်မာပိုင်းစီစဉ်ရဲ့ကျန်းသာပြင်းနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တည်းရဲ့မချန်ခင်ရပိုင်းတွင်ကုလသမဂ္ဂမှချမှတ်ဖို့ပြင်ဆင်နေပါရဲ့ရိုဟင်ဂျာတွေပေါ်ခွဲခြားဆက်ဆံမှုတွေဆုံးသတ်ဖို့နဲ့နိုင်ငံသားခွင့်ရေးတွေခန်းဆောင်ခွင့်ရှိဖို့ပါတိုက်တွန်းထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့ကုလသမဂ္ဂထူထောင်ညီလာခံရဲ့လူခွင့်ရေးကိစ္စတွေကိုဆွေးနွေးကြတဲ့တတိယကော်မတီမှာမနေ့ကပဲဖြန့်ဝေခဲ့တာပါမူကြမ်းထဲမှာတော့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကတွေ့ရှိချက်တွေအပေါ်အလွန်အမင်းစိုးရိမ်ကြောင်းဖော်ပြထားသလိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအပြည့်အဝဖော်ထုတ်ဖို့လည်းတိုက်တွန်းထားပါတယ်မြန်မာစိုးရိမ်နဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကိစ္စကဏ္ဍကိုစီးနင်းတက်ခတ်ခဲ့တဲ့ AIS ဆွေးနွေးအုပ်စုကိုလက်လံရှင်းလင်းရမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းဆွဆွဲချက်တွေဟာအပြည့်အဝမမှန်ကြောင်းလည်းငင်းဆန်ထားတာပါကျူးလွန်သူတချို့ကိုလည်းအရေးယူမှုတွေရှိသလိုနိုင်ငံတကာကကျွမ်းကျင်သူတချို့ပါဝင်တဲ့စုံစမ်းရေးကော်မရှင်တစ်ခုကိုလည်းမြန်မာစိုးရိမ်ကထပ်မံဖွဲ့စည်းထားပါတယ်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မူကြမ်းမှာတော့ကော်မရှင်တဲ့အနေနဲ့ဗလိုက်မှုကင်းကင်းနဲ့ပွင့်လင်းမြင်သာမှုရှိဖို့နိုင်ငံတကာစံနှုန်းနဲ့အညီဖြစ်ဖို့လည်းတိုက်တွန်းထားပါတယ်ရိုဟင်ဂျာတွေကမြန်မာနိုင်ငံကချင်းနဲ့ရှန်တန်သားတွေပေါ်ဖိနှိပ်မှုတွေကိုအဆုံးသတ်ဖို့ဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်စစ်တပ်ပါဝင်နိုင်ငံတွေကဖွဲ့စည်းနေတဲ့ဒီမိုကရေစီနည်းကမ်းရွေးကောက်တင်မြှောက်ထားတဲ့အယသအစုရလက်အောက်မှာပူးပေါင်းဆောင်ဖို့လိုအောင်ကြောင်းလဲဖော်ပြထားတာပါနိုင်ငံပေါင်း58နိုင်ငံပါဝင်တဲ့အစ္စရေးနိုင်ငံများပူးပေါင်းဆောင်ရေးအဖွဲ့ OIC ဥရောပနိုင်ငံပေါင်း2000ကျော်နဲ့ကနေဒါနိုင်ငံတို့ပူးပေါင်းပြည့်စုံထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့အစောဆုံးရှေ့သတင်းပတ်ထဲမှာမဲခွဲဆုံးဖြတ်မယ်လို့လည်းမျှော်လင့်ရပါတယ်
မင်္ဂလာပင်လယ်အော်ကနေမလေးရှားနိုင်ငံဘက်ကိုဥတီထွက်ခွာလာတဲ့၅ဘန်းလေပေါ်ကနေရိုဟင်ဂျာ33ဦးကိုဘင်္ဂလားဒေ့ရှ်ကမ်းခြေကျောင်းထက်ကကယ်တင်ခဲ့ပြီးလူကုန်ကူးသူအဖြစ်တန်မြတ်ရှိတဲ့လူ6ဦးကိုဖမ်းဆီးထားတဲ့အကြောင်းတာဝန်ရှိသူတို့ကမနေ့ပုတ်ထုနေ့မှာပြောပါတယ်။လေပေါ်ကနေကယ်တင်ခဲ့ရသူတွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းကော့ဆယ်ပဇာကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ဒုက္ခသည်တွေဖြစ်ပြီးအမျိုးသား14ဦးအမျိုးသမီး10ဦးနဲ့ကလေး9ဦးတို့ပါဝင်တယ်လို့တက်နက်မျိုးကန်းကြီးဆောင်တမူဖာယာဇူအစ္စလာမ်မွန်ဒိုးကပြောပါတယ်ဖန်စီထားတဲ့လူကုန်ကူးသူ6ဦးလုံးကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့လည်းသူက AFP သတင်းအေဂျင်စီကိုပြောပါတယ်ရိုဟင်ဂျာတွေကိုတင်ဆောင်လာတဲ့၅ဘန်းဆက်လီကိုမနေ့ပုတ်ထုံးနေ့ညနေခင်းမှာဘင်္ဂလားဒေ့ရှ်ပိုင်းစိတ်မာတင်ကျွန်းအနီးဘင်္ဂလားဒေ့ရှ်ကမ်းခြေဆောင်တပ်ကကြားပြတ်တားဆီးခဲ့တာဖြစ်ပြီးအဲ့ဒီနေရာကမြန်မာနိုင်ငံရဲ့အနောက်မြင်းလွတ်ကမ်းခြေနဲ့ကီလိုမီတာအနည်းငယ်ပဲဝေးတယ်လို့လည်းကမ်းခြေဆောင်တပ်မှုကပြောပါတယ်။၅ဘန်းလေပေါ်မှာတင်ဆောင်လာတဲ့ရိုဟင်ဂျာတွေကိုတော့ဘင်္ဂလားပင်လယ်အော်အတွင်းကကျွန်းအနီးမှာမလေးရှားသင်္ဘောပေါ်ကိုလွှဲပြောင်းပေးဖို့ဖြစ်တယ်လို့ဖန်ခံထားရတဲ့လူကုန်ကူးသူတဦးက AFP ကိုပြောပါတယ်။၅ဘန်းလေပေါ်မှာတင်ဆောင်လာတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားပင်လယ်အော်အတွင်းကိုခေါ်ဆောင်သွားဖို့ကိုလည်းသူတို့ကိုဖိအားပေးခံရတာလို့သူကပြောဆိုထားပါတယ်ရှင်။
ပါကစ္စတန်နိုင်ငံမှာဘာသာရေးကိုပုတ်ခတ်ဆော်ကားမှုနဲ့ဖမ်းဆီးခံထားတဲ့ခရီးအမျိုးသမီးအစီအပီပီကိုတရားဝင်ချုပ်ကပြန်လွတ်ပေးဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်အခုနောက်ဆုံးသူ့ကိုဖမ်းထားတဲ့မိုတန်မြို့အချင်းထောင်ကနေပြန်လည်လွတ်မြောက်လာပါတယ်။မင်းကထောင်အားပြန်လွတ်လာပြီးတဲ့နောက်လျှို့ဝှက်နေရာတစ်ခုကိုလေကြောင်းကနေထွက်ခွာသွားကြောင်းလည်းပါကစ္စတန်တာဝန်ရှိသူတွေပြောဆိုထားတာပါ။အထက်အနေနဲ့ချင်းချောက်ခံရတဲ့အတွက်သူ့ဘယ်မှာရှိနေလဲဆိုတာတော့လျှို့ဝှက်ထားပါတယ်။နယ်သာလန်နိုင်ငံမှာတင်းရှောင်နေတဲ့အကျိုးဆောင်ရှိနေ Sif Ul Maluk ကလည်းသူ့မှုတွေပြန်လွတ်လာကြောင်းအတည်ပြုပေမဲ့ဘယ်မှာရှိနေဆိုတာမသိတဲ့အကြောင်းပြောပါတယ်။အစ္စလာမ်ဘာသာဝင်ကိုယ်ကိုယ်နဲ့တမန်တော်မိုဟာမက်ကိုပုတ်ခတ်ဆော်ကားမှုတွေအဖြစ်ရှိကြောင်း2010ပြည်နှစ်တုန်းကစင်ကြက်ချထားတာလို့ပြီးခဲ့တဲ့ဒရင်ပတ်ထဲမှာပဲတရားဝင်ချုပ်ကတမန်ဝင်ဆုံးဖြတ်ချက်တရားဖြစ်နေပေဖြစ်လိုက်တာပါတရားဝင်ချုပ်ကပြန်လွတ်ပေးမယ်ဆုံးဖြတ်ချက်ကြောင်းပါကစ္စတန်နိုင်ငံနဲ့အစ္စလာမ်ဝါဒီရဲ့ဆန္ဒပြပွဲတွေတိုးရချက်ပေါ်ပေါက်ခဲ့ပြီးခရစ်ယာန်အမျိုးသမီးပေါ်တည်ထောင်စင်ကြက်ကိုမူလတိုင်အတည်ပြုပေးဖို့တောင်းဆိုခဲ့ကြတယ်လို့ပြန်လွတ်ပေးဖို့ဆုံးဖြတ်ခဲ့ကြတဲ့တရားဝင်ချုပ်တရားသူကြီးတွေကိုတတ်ပြစ်ဖို့လည်းတိုက်တွန်းခဲ့ကြပါတယ်
ကင်မရွန်နိုင်ငံကအကြောင်းတစ်ချောင်းကနေဒီသတင်းပါအစောပိုင်းဖမ်းဆီးသွားခဲ့တဲ့အကြောင်းသား80နီးပါးပြန်လည်လွတ်မြောက်လာပါပြီ။ဘမ်မန်ဒါမြို့က18ကီလိုမီတာအကွာဘာဖတ်မြို့မှာအကြောင်းသားတွေကိုမနေ့တုန်းကပြန်လွတ်ပေးခဲ့တာပါ။အကြောင်းသားတွေကိုတော့တနင်္လာနေ့ကပဲဘမ်မန်ဒါမြို့က Presbyterian Christian ကျောင်းကဖွင့်လှစ်ထားတဲ့အကြောင်းကနေဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။အကြောင်းသားတွေကိုဘာကြောင့်ပြန်လွတ်ပေးခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ကျောင်းသားတွေနဲ့အတူအဖမ်းခံရတဲ့အကြောင်းအကျိုးအပါအဝင်ဝန်တန်း၄ယောက်ကိုတော့ဆက်ပြီးတော့ဖမ်းဆီးထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ31ရက်နေ့တုန်းကလည်းကျောင်းသား7ယောက်ဖမ်းဆီးခံခဲ့ရပြီးနောက်ပိုင်းမှာပြန်လည်လွတ်မြောက်လာခဲ့တာပါ။အခုနောက်ဆုံးကျောင်းသားတွေဖမ်းဆီးခံခဲ့ရတဲ့ဘာမန်ဒါမြို့ဟာအင်္ဂလိပ်ဘာသာစကားသုံးခွဲထွက်ရေးသမားတွေကလွတ်လပ်ရေးအတွက်ကြိုးပမ်းနေကြတဲ့ကင်မရွန်နိုင်ငံကမတည်ငြိမ်ဖြစ်နေတဲ့အနောက်မြောက်ဘက်ဒေသထဲမှာရှိပါတယ်။ကင်မရွန်နိုင်ငံကပြင်သစ်စကားပြောအများစုနဲ့ပညာရေးနဲ့တရားရေးစနစ်ဟာခွဲခြားဆက်ဆံမှုတွေရှိနေကြောင်းကျောင်းဆရာတွေရှင်းနေတွေကကန့်ကွက်ပြောဆိုမှုတွေပေါ်ပေါက်ခရာက2016ခုနှစ်ကစလို့အင်္ဂလိပ်ဘာသာစကားသုံးဒေတာနဲ့ပြင်သစ်ဘာသာသုံးဒေတာတို့ကြားပဋိပက္ခတွေပေါ်ပေါက်ခရာဖြစ်ပါတယ
်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VUE မြန်မာဘက်ကနေအခုထုတ်လွှင့်ပေးနေတဲ့သတင်းတွေကို internet ဆာမျက်နှာဖြစ်တဲ့ burmese.vuenews.com မှာပြန်ပြီးတော့နားဆင်ဖတ်ရှုလို့ရပါတယ်။အခုတော့သတင်းဆောင်းပါးတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ကြောက်ဖြူရင်းနှီးစီမံကိန်းကြီးနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ရခိုင်ပြည်နယ်ကြောက်ဖြူရင်းနှီးစိတ်ကန်းစီမံကိန်းတည်ဆောက်ရေးမူပေါင်းသဘောတူညီချက်ကိုဒီကနေ့နေပြီးတော့မှမြန်မာနဲ့တရုတ်ကြားလက်မှတ်ရေးထိုးခဲ့ကြပါတယ်။တရုတ်ရဲ့အကြွေးပြီးပြီးလုပ်ငန်းကြီးတစ်ခုလုံးထိုးအပ်လိုက်ရမယ့်အရေးဆိုရင်ချက်တွေကြောင့်စီမံကိန်းအရွယ်အစားကိုအကြီးအကျယ်လျှော့ချလိုက်ပြီးမြန်မာဘက်ကယင်းဤမြုံနယ်မှုကိုမူလထက်နှစ်ဆတိုးနိုင်ဖို့နှစ်နဲ့ချီညှိနှိုင်းခဲ့ကြပြီးတဲ့နောက်မှာအခုလိုလက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်။မတ်သိန်ကြီးထိုက်ကစူးစီးတင်ပြပေးထားပါရခင်ဗျာ
။ရခိုင်ပြည်နယ်ကြောက်ဖြူရင်းနှီးစိတ်ကန်းစီမံကိန်းကိုဒေါ်လာတန်1300လောက်နဲ့ပထမဆုံးစပြီးယင်းဤမြုံနယ်အကောင့်ထဲဖော်မဲ့မူပေါင်းတရက်ကိုဒီကနေ့ကြာသပတင်းနေ့နေပြီးတော့မှမြန်မာဆွေရနဲ့တရုတ်နိုင်ငံပိုင်းCITIC group ကြသဘောတူလက်မှတ်ရေးထိုးလိုက်ကြပါပြီ။စီးပွားရေးနဲ့ကုသရန်ဝယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်ထူးကကြောက်ဖြူရင်းနှီးစိတ်ကန်းစီမံကိန်းရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးဒီကနေ့သတင်းထောက်တွေကိုအခုလိုပြောပါတယ်။
ဒီကနေ့ချက်ပဲချက်ချက်က15ရာခိုင်နှုန်းကနေပြီးတော့မှကျွန်တော်30ရာခိုင်နှုန်းလို့ပြောတာပဲနောက်တစ်ခုကရင်တော့7ဘီလီယံစောင့်နေဆိုတာကနေကျွန်တော်ကအဆင့်40နဲ့ဖွဲ့ပြီးစောင့်နေတာပဲဒါပဲကွာ
ဆိုတော့ဒီ7ဘီလီယံကတော့ဆက်ရှိနေမှာ
အဆင့်7ဘီလီယံကတော့ရှိမှာပဲလောက်သွားရင်တော့စုစုပေါင်း project ပြီးတဲ့ခါလာပေါ့ကျွန်တော်တော့နှစ်20နှစ်30လောက်ဆိုရင်တော့အဲ့ဒီဟာ7ဘီလီယံဖြစ်သွားမှာ
2015ခုနှစ်သမ္မတဦးသိန်းစင်လက်ထက်ကစတင်ခဲ့တဲ့ကြောက်ဖြူရင်းနှီးစိတ်ကန်းစီမံကိန်းအရတော့ရင်းနှီးမြှုပ်နှံမှုကိုဒေါ်လာတန်း9000နဲ့စဖို့ဖြစ်ပြီးမြန်မာဘက်က15ရာခိုင်နှုန်းတရုတ်ဘက်က85ရာခိုင်နှုန်းရင်းနှီးမြှုပ်နှံဖို့သဘောတူခဲ့ကြတာပါဒီသဘောတူညီချက်ကိုတကယ်တမ်းလက်တွေ့အကောင့်ထဲဖော်တဲ့အချိန်မှာတရုတ်ရဲ့အကြွေးပြီးပြီးအခက်တွေ့မဲ့အပေါ်စိုးရိမ်ချက်ကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရလက်ထက်မှာသဘောတူညီချက်ကိုပြန်ပြီးတော့ညှိနှိုင်းခဲ့ကြပါတယ်စီမံကိန်းအရွယ်အစားကိုဒေါ်လာတန်း9000နဲ့စမယ်အစားအခုနောက်ဆုံးဒေါ်လာတန်း3000နဲ့စမှာဖြစ်ပြီးရင်းနှီးမြှုပ်နှံမှုမှာလည်းမြန်မာဘက်ကအရင်သဘောတူညီချက်အရ15ရာခိုင်နှုန်းပဲရခဲ့ရကနေအခု30ရာခိုင်နှုန်းရင်းနှီးမြှုပ်နှံမှုရမှာဖြစ်ပါတယ်ဒီလိုအရွယ်အစားလျှော့ချလိုက်တာကြောင့်တရုတ်ရဲ့အကျွေးပြိမဲ့အရေးကနေရှောင်လွှဲနိုင်တာဖြစ်တယ်လို့လဲစီးပွားရေးနဲ့က ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်ထူးကသတင်းထောက်တွေကိုအခုလိုပြောဆိုသွားပါတယ်
။တေယုတ်ဆက်ချိပြမလို့တော့အခုတည်းအရေးကျလုတ်သွားမယ်ဆိုရင်ကျွန်တော်တို့ထပ်ချိပြမလို့ဒါပေမဲ့ခုန7 million project ကိုလုတ်လိုက်မယ်ဆိုရင်တော့ကျွန်တော်တို့ချိရမယ်။ချိတဲ့အခါကျခုနကပြောတဲ့အချွေးထောင်ချောက်ဆိုင်အရာပဲချိတဲ့အခါကျရင်ကျွန်တော်တို့ကအတိုးပေးရတော့မယ်။အဲ့အတိုးကိုအချိန်မီမပေးနိုင်ရင်သာချုပ်ရကျွန်တော်တို့ရတဲ့ဒီပိုက်ဆိုင်မှုရခိုင်တို့တဖြည်းဖြည်းနဲ့ကျော့သွား။အကျော့သွားမယ်ဆိုတော့မှတတိလင်္ကာမှာဖြစ်တာအရာပဲ။သူကပတ်စံနေချိကြတယ်။သူကလည်းသူတို့ကလည်းလောဘကြီးတာပေါ့လေ။လောဘကြီးဆိုတော့အချို့ပို့ယူထားတယ်။ရတဲ့အခါကျသူတို့ပြန်မပတ်စံများတယ်။အဲ့မှာအတိုးတွေကတက်လာ။အတိုးတက်လာတဲ့အခါကျတဖြည်းဖြည်းနဲ့အတိုးမပေးနိုင်တဲ့အခါကျတော့အဲ့သူ့ရဲ့ပိုက်ဆိုင်မှုကိုရနှုံးလိုက်ပေးလိုက်ပေးလိုက်တာ။နောက်ဆုံးကျတော့ဟိုတတိလင်္ကာဆွဲရမှာဘာမှမကြံတော့ဘူးဆိုတော့အဲ့ဒါကြီးထိုးအပ်လိုက်ရတယ်လို့ပြောတာ
။ကျောက်ဖြူရင်းနဲ့စိတ်ကန်တိဆောက်ရေးမှာအခုလက်ရှိသဘောတူညီချက်အရတော့မြန်မာဘက်ကထည့်ဝင်မဲ့ယင်းနည်းမြုံနှံမှု30ရာခိုင်နှုန်းမှာအစိုးရက15ရာခိုင်နှုန်းနဲ့ပုဂ္ဂလိကဘက်က15ရာခိုင်နှုန်းထည့်ဝင်ကြမှာဖြစ်ပါတယ်။ရင်းနဲ့စိတ်ကန်စီမံကိန်းကိုတိဆောက်ရေးအတွက်ပဝန်းကျင်ထိခိုက်နိုင်ခြေတွေကိုတွက်ချက်ဆန်းစစ်ဖို့နှစ်နှစ်ခန့်အချိန်ယူရနိုင်ပြီးဒီနောက်မှာမှလုပ်ငန်းတွေစတင်နိုင်မယ့်အနေအထားဖြစ်ပါတယ်။ကျောက်ဖြူရင်းနဲ့စိတ်ကန်စီမံကိန်းညီနေရာအတွက်ဒေသခံတွေကိုရောကြီးပေးထားပြီးဖြစ်ကြောင်းနဲ့ဒေသခံတွေအတွက်လည်းအလို့အကန်ဖန်တီးပေးနိုင်ဖို့မြန်မာအာဏာပိုင်တို့မျှော်လင့်နေကြပါတယ်ရှင်
။ကြောက်ဖြူရင်းနဲ့စေကန်းစီမံကိန်းတိဆောက်ရေးလက်မှတ်ရေးထိုးခဲ့ကြတဲ့အနေနဲ့ပတ်သက်ပြီးတော့အမတ်တင်ကြီးထိုင်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့အမေရိကန်ဒူးလက်ထောင်နိုင်ငံသားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းကိုပြောပြကြပါတယ်။အာရှဒေသလူသားချင်းစာနာမှုကူညီရေးအစီအစဉ်ကိုကြီးကြပ်တဲ့အမေရိကန်ဒူးလက်ထောင်နိုင်ငံသားရေးဝန်ကြီးRichard Albright ဟာရခိုင်မြည်နယ်ကိုတွားရောက်ပြီးတော့ဒေသခံလူမှုအတိုင်းအဝိုင်းအနေနဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်မြည်နယ်အတွင်းကလိုအပ်ချက်ရှိနေတဲ့လူမှုအတိုင်းအဝိုင်းတွေကိုဘယ်လိုအကူအညီတွေပေးနိုင်မလဲဆိုတာကိုလေ့လာစုံစမ်းခဲ့တာဖြစ်တယ်လို့သိရပါတယ်။ဒီကြောင်ပြည်စုံကတော့စုံစမ်းမေးမြန်းထားတဲ့ကိုသားညုံကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ American ဒုတိယလက်ထောက်နိုင်ငံရေးဝန်ကြီး Richard Albright နဲ့ American တမန်ကြီး Scott Marcia တို့နှစ်ဦးဟာဒီကနေ့မှာတော့ရခိုင်ပြည်နယ်ဘူးတိတောင်မြို့နယ်အတွင်းမှာဒေသခံတွေဖြစ်ကြတဲ့ရခိုင်လူမျိုးတွေကိုရောမွတ်စလင်တွေကိုပါတွေ့ဆုံခဲ့ပါတယ်။အရှတ်ဒေသဆိုင်ရာလူသားချင်းစာနာကူညီအစီအစဉ်တွေကိုကြီးကြပ်တဲ့ဒုတိယလက်ထောက်နိုင်ငံရေးဝန်ကြီးရဲ့ဒီခီးစဉ်ဟာဒေသခံတွေနဲ့တွေ့ဆုံစကားပြောဖို့အကူအညီတွေကိုဘယ်လိုပေးနိုင်မလဲဆိုတာလေ့လာဖို့ဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ပြောခွင့်ရသူ Ayani Marin က VOA ကိုပြောပါတယ
်။ The US continues to believe that progress in Rakhine State is critical to Myanmar's future.
ရခိုင်ပြည်နယ်ရဲ့အခြေအနေတိုးတက်ကောင်းမှုဟာမြန်မာနိုင်ငံရဲ့အနာဂတ်ဖြစ်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကယုံကြည်ထားပါတယ်။အဲဒီမှာရှိတဲ့လူမှုအတိုင်းဝိုင်းတွေနဲ့စကားပြောဆိုဆွေးနွေးခြင်းအပြင်အမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုအကူအညီပေးနိုင်မလဲဆိုတာကိုသိနိုင်မှာပါ
။အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာမနေ့တုန်းကတော့ဒီ ANP ရခိုင်မျိုးသားပါတီနဲ့စစ်တွေမျိုးမှာတွေ့ဆုံခဲ့ရမှာ။ဒီဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ရွန်ဂျာဒုက္ခသည်တွေနေရာပြန်ရေးအကူအညီဘယ်လိုပေးနိုင်မလဲဆိုတာ ANP တာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တယ်လို့သိရပါတယ်။ရခိုင်မျိုးသားတွေဘက်ကတော့ဒီဒုက္ခသည်တွေကိုမောင်းတောတောင်ပိုင်းမှာနေရာမချဖို့လိုလားတဲ့အကြောင်းပြန်လည်ဆွေးနွေးခဲ့တယ်လို့ AMP ဥက္ကဋ္ဌပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA ကိုပြောပါရယ
်အစိုးရကတော့သူတို့ရဲ့နိုင်ငံတကာရဲ့ဖိအားကိုမလွယ်ဆယ်နိုင်ဘူးဆိုရင်အဲတတိယတော့လက်ခံပေးရမှာပေါ့နော်အဲဒါပေမဲ့တော့မောင်းတောတောင်ပိုင်းကိုကြတော့လက်ခံဖို့မဖြစ်နိုင်ဘူးဒါတွေဟာပြည်သူရဲ့စင်တာအရာဆက်တော်ကလည်းဆုံးဖြတ်ထားပြီးသားဖြစ်တဲ့အတွက်ကြောင့်မောင်းတောတောင်ပိုင်းမှာအဲလက်ခံလို့မဖြစ်နိုင်ဘူးဆိုတာလို့ကျွန်တော်တို့ပြင်ပြသေးပါတယ်။အဲသူတို့ဘက်ကတော့နော်ဒီလူသားချင်းစာနာတဲ့တပေါ်ပဲပြောပါတယ်
။ဒုက္ခသည်တွေနေရာပြောင်းရေးကိုဒီလပိုင်းအတွင်းစတင်မှုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ဖက်ဆွေးနွေးဆီစဉ်နေပြီဖြစ်ပါတယ်။ဒါပေမဲ့လည်းဒုက္ခသည်တွေနေရာပြောင်းရေးမှာဘေးကင်းလုံခြုံမှုမရှိသေးတာလူအပ်ချက်တွေရှိနေသေးတာကြောင့်ပြောင်းဖို့မဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂဘက်ကတော့ထောက်ပြနေပါတယ်။အမေရိကန်ပြည်သူအနေနဲ့ကတော့ဒီဒုက္ခသည်တွေပြောင်းရေးမှာသူတို့ရဲ့ဆန္ဒသဘောတိုင်းဖြစ်ဖို့ဘေကင်းလုံခြုံပြီးတော့ဂုဏ်သိက္ခာရှိရှိနဲ့ပြန်နိုင်ရေးဖြစ်ဖို့လိုလားတယ်လို့အမေရိကန်တန်ယုံပြောခဲ့ရသူကပြောပါရယ်မောင်းနှမြို့နယ်မြို့တကြီးကြေးရွာကနေပြီးတော့ရှောင်းတင်းခဲ့ရတဲ့မွတ်စလင်ဒုက္ခသည်ဦးလာထွန်းကတော့ပြည်တွင်းမှာရှိတဲ့ဒုက္ခသည်တွေကိုတော့မှဆွေးရကနေပြီးတော့ပြန်လည်နေရာချထားပေးနိုင်ခြင်းမရှိသေးတာကြောင့်မလို့အခုလုံးမဲ့ဒီပြန်ပို့ရေးအစီအစဉ်ပေါ်မှာသူကမယုံကြည်ပါဘူ
းကျွန်တော်ကိုယ်တိုင်ကဒုက္ခသည်ရှိနေတာကျွန်တော်မှလည်းအိမ်ကြီးနေရှိတာမှာဆင်းနေနေပါတော့လေကျွန်တော်အိမ်မဟုတ်ဘူးကျွန်တော်တရွာလုံးနေပါဘူးသူကဟိုနေရှိပြတာမြေကြီးကြီးဟာလေဒီအမှသူကဟိုဆက်ပြီးရှားလိုက်တယ်သူစစ်တရားနေလာပြီးဆက်ပြီးရှားလိုက်တယ်။ကျွန်တော်တန်းကျရရင်ကျွန်တော်အဲ့ရောမှာတတော်ဆင်းပြီးတော့တွားလို့ရမှာမဟုတ်ဘူး။ဒီဟိုကဟိုလာတဲ့လူတွေထားပါဦး။ကျွန်တော်ဒီမှာလည်းအဲ့ဒီကိုရမတော်ရင်းနဲ့ဒီမှာလူတွေကပြည်ရှင်နေတဲ့လူတွေတောင်းချီရှိတယ်။ခုမိစ္ဆာရာရှင်ကြီးအတော်အနာကျွန်တော်နေနေတာ။အဲ့လိုလူတွေကတော့အစီအရာကဘာမှမလုပ်ဘူးဖြစ်ဖြစ်
နိုဘလာ၃ရက်နေ့ခရေကရောက်နေတဲ့လက်ထောက်နိုင်ငံခြေဝန်ကြီး Richard Albright ဟာတိမ်တိုင်ငင်ကတော့ကချင်ပြည်နယ်ဘက်ကိုလည်းသွားခဲ့ပါတယ်။ဒါပေမဲ့လည်းအခုရခိုင်ခီးစဉ်ကတော့မကြာခင်မှာစတင်မဲ့ Ranger ဒုက္ခသည်တွေလက်ခံရေးအစီအစဉ်နဲ့များပတ်သက်လीမလားဒေသခံချုပ်ကယူဆပါတယ်။တန်ယုံပြောခွင့်ရသူ Ayani Marin ကတော့ပုံမှန်ခီးစဉ်လာဖြစ်တယ်လို့ဆိုပါတယ်။
Ambassador Martial and Richard Albright, the U.S. State Department Deputy...
Ben Majid Scott Martial ne, Asha Deda, Lurajin Sana Kunimu, Taogu Beyi Asizim ma, Dawin Shire, Dukha De ne, Shibyang Nitaen Lumiya Sanya, Dutia Letao, Nenganyayi Winji, Richard Albright do Nuhuha, Noe Ma Kwaninye ne, Shia Niri ma, Yekain Bine Rewu, Tawyao Kebare, Diki Yizin ha, American Tanyong Ye, Yekain Bine Rewu, Tawyao, တွားရောက်လေ့လာတဲ့ပုံမှန်ခီးစဉ်တစ်ခုပါပဲဒီတစ်ခါမှာတော့ကချင်ပြည်နယ်အပါအဝင်နိုင်ငံအနှံ့မှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးတွားရောက်လေ့လာတဲ့အစီအစဉ်တွေကခီးစဉ်တစ်စိတ်တစ်ပိုင်းနဲ့ဖြစ်ပါတယ်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးဟာရခိုင်မတိုင်ခင်ကချင်ပြည်နယ်ကိုလည်းတွားခဲ့ပါတယ်အခုခီးစဉ်တွေပြီးရင်တော့နေပြည်တော်ကိုတွားဖို့ရှိပါတယ်ရှင်
ရွှေချဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ဖက်အစိုးရသဘောတူပြီးတော့လုပ်နေရတဲ့ဆိုပေမဲ့ဒီပြန်ပို့မဲ့အစီအစဉ်ပေါ်မှာကုလသမဂ္ဂဘက်ကတော့ညှိနှိုင်းဆွေးနွေးမှုမရှိဘူးလို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောထားပါတယ်။ဒီပြန်ပို့မဲ့အစီအစဉ်မှာမြန်မာဘက်ကအဆင်သင့်မဖြစ်သေးသလိုဒုက္ခသည်တွေအတွက်အနည်းရရှိနေစေအခြေအနေဖြစ်တာမို့လို့ဒီအစီအစဉ်ကိုရုပ်သိမ်းဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ရန်ဟိလီကဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းတောင်းဆိုထားပါတယ်။နိုင်ငံသဘောတူထားတဲ့အစီအစဉ်တွေအတိုင်းဆိုရင်တော့ဒုက္ခသည်2000ကျော်ကိုအခုနိုဘာလလင်မှာစပြီးတော့ပြောင်းရွှေ့မှာပါ။ဒါပေမဲ့လည်းဒီဒုက္ခသည်တွေဘက်ကဒီအစီအစဉ်ပေါ်မှာကိုယ်တိုင်လူလူလာလာရှိရလားဆိုတာကတော့တိတိကျကျမသိရသေးပါဘူးခင
်ဗျ။ဘရိတ်ကန်ဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်ပြီးတော့ကိုသားညင်ကိုပြောပြသွားဖြစ်ပါတယ်။အခုတစ်ခါတော့ရန်ကုန်တိုင်းဒေသကြီးဆိုရအဖွဲ့က11 Media ကိုတရားစွဲဆိုထားတဲ့သတင်းနဲ့ဆိုင်တဲ့အကြောင်းကိုပြောပြခြင်းပါတယ်။11 Channel သတင်းသမား3ဦးကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်55ခါကွေးနဲ့တရားစွဲဆိုထားမှုကိုပြန်လည်ရုပ်သိမ်းမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဒါပေမဲ့11 Media ကဒီသတင်းအတွက်မာရွင်ကြောင်းပြန်လည်ဖြည့်ရှင်းပေးဖို့လိုလားပြီးဒီအတွက်တော့သတင်း Media ကောင်စီနဲ့ညှိနှိုင်းသွားမယ်လို့ပြောပါတယ်။ဒီပေါ်သတင်း Media သမားတွေဘက်ကဘယ်လိုအမြင်ရှိသလဲဆိုတာကို VOA သတင်းနောက်မတ်မီခါကမေးမြန်းပြီးတော့သတင်းပေးဖို့ထားပါတယ်ခင်ဗျာ။
ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကသတင်းမီဒီယာအချို့ကိုခေါ်ယူပြီး11သတင်းမီဒီယာကဖော်ပြခဲ့တဲ့သတင်းနဲ့ပတ်သက်လို့ဖြည့်ရှင်းချက်တွေပြောဆိုခဲ့တာပါ။ဒါနဲ့ပတ်သက်လို့ရန်ကုန်တိုင်းဥပဒေချုပ်နဲ့ညှိနှိုင်းပြီးတရားစွဲဆိုခဲ့တာဖြစ်ပေမဲ့နောက်ဆုံးအစင်းကြမှာတရားရေးလမ်းကြောင်းအရာဆောင်ရွက်ဖို့သမရရုံးရဲ့ညွှန်ကြားချက်ကြောင့်အခုအချိန်မှာအမှုကိုပြန်ရုပ်သိမ်းဖို့စီစဉ်နေတယ်လို့ပြောပါရယ်။အမှုနဲ့ပတ်သက်လို့သတင်းသမား၃ဦးကိုတရားရုံးကအာမခံပေးခဲ့တာကိုသူတို့ဘက်ကကန့်ကွက်တာမဟုတ်ခဲ့ဘူးလို့လည်းရန်ကုန်တိုင်းဝန်ကြီးချုပ်ကဆိုပါရယ်။ဒါပေမဲ့လေဒီကိစ္စကိုသတင်းမီဒီယာကောင်စီကိုတိုင်ကြားထားတာမို့ဒီပေါ်အဆင့်ဆင့်အရင်ယူသွားမယ်လို့လည်းရန်ကုန်တိုင်းဝန်ကြီးချုပ်ကတတိပေးခဲ့ပါတယ
်ဒီအမှုကိုဆက်ပြီးရုပ်သိမ်းဖို့အတွက်ကျွန်တော်တို့ဆောင်ရွက်သွားပါမယ်စာနယ်ဇင်းကောင်စီကိုလည်းကျွန်တော်တို့တိုင်ကြားစားပြီးဖြစ်ပါတယ်စာနယ်ဇင်းကောင်စီရဲ့ညှိနှိုင်းပေးမှုအပေါ်ကနေကျွန်တော်တို့ရလဒ်ကိုစောင့်ကြည့်ပါမှာဖြစ်ပါတယ်ဒီရလဒ်ကိုရှေ့ပတ်ထက်မှာကျွန်တော်တို့ကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်ကျွန်တော်တို့ဘက်ကတော့မှားယွင်းကြောင်းနိုင်ငံတော်သတင်းမီဒီယာကောင်စီနဲ့စာနယ်ဇင်းတွေနဲ့ဒီ11 media မှာပြန်လည်ဖော်ပြပေးဖို့အတွက်ကျွန်တော်တို့တောင်းဆိုထားပါတယ်။ဒီချင်းချင်းကို11 media ဘက်ကလိုက်နာကျင့်သုံးဆောင်ရွက်သွားမယ်ဆိုရင်တော့ဒီမှုဟာကြီးစီးသွားမှာဖြစ်ပါတယ်။လိုက်နာကျင့်သုံးမှုမရှိဘူးဆိုရင်တော့ဒါစာနယ်ဇင်းကောင်စီရဲ့ညှိနှိုင်းပေးမှုမအောင်မြင်ခဲ့ဘူးဆိုရင်ဒီကိစ္စကိုကျွန်တော်တို့ဥပဒေချောင်းအရာကျွန်တော်တို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်။
11 channel မှာအောက်တိုဘာ10ရက်နေ့ကပါခဲ့တဲ့အမြဲရှုံးနေတဲ့73စီဆိုင်တွေပရေးငွေချေးသူဘယ်သူမှမသိတဲ့ကြောင်ကနဲ့လူအမီပေါက်ပြည်သူရှယ်ယာစောင်းမဟာတိုင်းအစိုးရအဖွဲ့ကိုပြည်သူတွေကယုံကြည်မှုပြက်စီပြီးအကြီးညိုပြက်စီရဲဆိုတဲ့အချက်နဲ့11 media group ကစောင်းမရှင်ဖြိုးဝေအပါဝင်အယ်ဒီတာချုပ်ကိုကျော်စောလင်းတာဝန်ခံအယ်ဒီတာကိုနေရီမင်းတို့ကိုတိုင်းအစိုးရအဖွဲ့ကအစိုးရအဖွဲ့ယုံညွန့်ကြားရေးမှူးဦးအောင်ကျော်ခိုင်ကပုံမှန်905ခါနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်အမှုတိုင်ကြားပြီးတဲ့နောက်နိုင်ငံတော်သမရာယုံဘက်ကစာနိုင်စင်းကောင်စီနဲ့ညှိနှိုင်းလှုပ်ဆောင်ဖို့ရန်ကုန်တိုင်းအစိုးရဘက်ကိုညွှန်ကြားခဲ့ရပါတယ်။ဒီလိုညွှန်ကြားချက်အပြီးပြီးခဲ့တဲ့ယုံချိန်မှာ11သတင်းသမားတွေကိုအာမခံပေးခဲ့တာဖြစ်ပြီးမနက်ဖြန်ထပ်လုံးမဲ့ယုံချိန်ဝင်တိုင်းဒီမှာအခုလိုထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။11 media ဘက်ကစောင်းပါပါအချက်တွေဟာမှားရင်းကြောင်ပြန်လည်တောင်းပန်ပေးဖို့ဝန်ကြီးချုပ်ကပြောဆိုထားပါတယ်။ဒီပေါ်သက်ဆိုင်ရာမီဒီယာရဲ့သဘောထားကိုဆက်သွယ်မေးမြန်းခဲ့ပေမဲ့မရခဲ့တာကြောင့်သက်ဆိုင်ရာမီဒီယာရဲ့သဘောထားကိုတော့အခုချိန်ထိမသိရသေးပါဘူး။သတင်းမီဒီယာဥပဒေရှိရတဲ့အာမခံပေးဖို့ခက်ခဲတဲ့ပုံမှန်နဲ့တရားစွဲဆိုထောင်ချခဲ့တဲ့အပေါ်ရန်ကုန်တိုင်းအစိုးရပေါ်ဝေဖန်မှုတွေရှိခဲ့ပါတယ်။
ဝင်ကြောရဲ့လောက်ဆောင်ချက်နဲ့ပတ်သက်လို့စာနေစဉ်ကောင်စီကဥညင်ကြော်ကတော့မလို့ရောသွားမယ်ဆိုရဲ့ဟာကဟိုနန်းချောင်းမှန်မနော်ငကိုကစပြီးတရားဆွဲတယ်အဲ့ဒါမှားနေတယ်သမရရဲ့ညွှန်ကြားချက်နဲ့ဒီဟာကိုဒီနန်းချောင်းကိုဟိုဥတီလာတာတော့ကျွန်တော်ကြိုးစားပါတယ်သို့တော့မညှိနိုင်ခင်မှာဘာပေးရမယ်ဆိုရဲ့ဟာမျိုးဟိုကြိုတင်ပြီးတော့ကန့်သက်ချက်တွေကန့်သက်ချက်ပဲပြောမလိုက်ငကိုတွေကဒါ ဟုတ်တယ်မဟုတ်ပါဘူးမီဒီယာဖြစ်ရှင်းလိုက်ရင်အဓိကလူတွေနားလဲပေါ့ဟိုဒီရဲ့တဲ့နံပါတ်1ဦးတည်ချက်လို့ကျွန်တော်နားလဲတယ်ဒါပေမဲ့မဟုတ်ဘူးဒီလိုရေးထားတဲ့ဟာကိုပြစ်တစ်ခုခုရအောင်လုပ်မယ်ဆိုရင်ဟာမျိုးကြတော့ဒါမီဒီယာဟိုကြိုတင်ပြီးတော့သုံးမဖို့သုံးမဟုတ်ကြိုတင်ပြီးတော့တစ်ခုခုလုပ်ဖို့ဆိုရွေးချက်ဤပါနေတာအဲ့ဒါတော့တိတ်မကောင်းဘူးလို့ကျွန်တော်မြင်တယ Ado tu kongsi melajun tu tapi sihir solution ni, mungkin juga saya sendiri juga kongsi macam mana boleh. So salah dia prosedur kongsi yang lain dah boleh. Melayan ni guna jual, sesiapa pun solo jual, urin ni panai uga media apa tu sih dengan macam siapa boleh nawe. Ada mulu zaman ni jauh lebih ramah tu, amin orang tahu biar aku. So amin tu lah sesiapa tu, mungkin juga ni.
อามาเกนยาวเมลูกชายคนนั้นเล่าเวชีเราแม้แต่มาการที่จะเรื่องสิ่งตัวบาลูสุดๆการสิ่งนี้ลูกไปคุยสิ่งที่สาบิเดียตุไอเทียตุมูโยเตียมาเลยโอ้ดีดีอาบอสินะมาทาราจโนตุยาราบอเลยมันเป็นมาเลเวนต์เรียนดาวตุยยงเจงชินีบีที่ยงเจงมาอมูโยเตียตัวเวชินีบาลเลยใช่ยังคงเชื่อใจเรียนเอามาเมฆาเรียนปีบูเกราชบาลเลยกูรู้ข่าวทายนายงานบักกับมีมาชีบียงลดมารีเนสไนเดอร์เรียนบกุพยาบาลเลย ไทยในงานสมมติคนปีนี้ได้มาเราเป็นมาในงานคู่สาวมาไทยบีซ่าตู้ยังในท่าเรนในงานคู่ละมาการสังทาร์ชีบียงลดมานั่นสัตว์อู่เนี่ยปัทุมธานีขยายมาเราเตรียมหมดลูกลูกกันเนี่ยมีมาลดมาเตรียมคนเสพพังขังยาบาร์เรตีจังปีจงโง่ท่านเชื่อใจเรื่องเราไม่มากระเรื่องเป็นบุตรบาร์เลยเนี่ยหน่วยมาละชาวยานีมาเราไทยเลือกผู้จีเจียวิญญาณน่ะเสียงยาสีเย็บบุจูสุรเชษฮับพังอ่ะ
สมมติสกอบีเนเรมาไทม์บีซ่าต้องอุดรีจังพันสิขยันเลยยามานายงานดารีเนี่ยปัตตลูแต่ที่สาชินเลนบวยมาคุลูเปียวตัวบาร์เลยบางครั้งใช้ตัวบาร์ตัวเป็นเจ้าจันจะปลอมและเดือดทานเข้ามาในช่องผ่อนปลนนะครับในการใช้ภาษาเข้าเทียบฟอร์มเนี่ยถือว่าเป็นภัยต่อความมั่นคงของประเทศนะครับและบางครั้งเนี่ย พิซาตุกันสองท่าเลยจะมานั่งงานได้ฮะตัวอู้ก็พังไว้สิเท่าเนี่ยพิซาตุเราจะไปซาร์ดิโก้ไปกันยังเลยลูกวิ่งขังแก่จังเย็บบ่จูสุดเลยเช็กกับเจ้าตัวบาร์เลยคุณลุงอยู่ท่านนั่งสัญญาจะใช้ตัวตุลูกบีการสองท่าตุลีกูรอนั่งงานเราลงจงยินเนี่ยกากวยสั่งเฉยอุบลียาเยี่ยอยู่ตัวมาพิเตลูเลยเจ้าสุดตัวบาร์เลยที่เป็นเป็นมาเว่ไทยนั่งงานปฐมธานีแล้วลูกก็ขยายเดี๋ยวนี้จะไหวก็ นายกคนนี้ก็ท่านอาบัยนี่ก็เอ็งอาจจะทำเราเนี่ยที่เป็นด้วยมาเป็นวิญญาณชาวพุทธศาสนามาเนี่ยมาในงานนั้นที่คนเสพบ่าวเองลาโอกาโมริอาลุตมาต้องยาเราพันสิขังเงียบาร์เลยพันสิขังเงียบาร์เลยในงานจัดอะไรฮะท่านในงานดูแต่ยามวันนี้ท่านลูกก็ยังจะได้ดูดีที่เดียวเนี่ยอะไรที่ก็กูฮะและในการสัมผัสมือเสียว่า ต้องเสมอเรื่องสื่อสารด้วยเสียจ้าไทยนับไปนี่ก็ทบทวนย้อนสุดท้ายเลยเอาดูบาลานี่หน่วยบาลานี่ด้วยไทยในงานด้วยมาในงานจัดอะไรต่อมาเลยแต่ยามวันนี้ไทยนี่ดูเลยในงานกุลละมามาพิซาต้องอุดยังในท่าดูเลยก็จะได้พันสิ่งนี้ละบ้าแต่ยามวันนี้ไทยนี่ดูเลยก็ล่าว่าก็อุบลียาเยี่ยบีเนียบเนี่ยพ่อมาพิเปเม่ไทยในงานยาพิซาต้องอุดเลยเนี่ยพันมีเรื่องส่วนเนาะ ท่านนั่งมาโรยามาเสียบยาลดมาต้องแต่เมื่อเนี่ยชีเรศบีนั่นนั่งเงาสุยาลีก็ขมันทาบีแต่ยังเว้ยท้าวท้าเล่นมาลดท้าดูดีก็โรรู้เหตุตั้งแต่ตั้งจอดาสีบาลเลยเช่นท่านนั่งมาเยี่ยมมาลดมาดีพันธุ์ที่แข็งแรงชินเนี่ยปัตตาบีโรท่านจิตใจเตรียมเราไม่มากระเตรียมไปปลูกเกล้าเช่นไปเลยเช่น
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးကြိမ်ထုတ်လွှင့်ပေးနေပါမယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ5မီတာ30နှင့်40မီတာရှိအပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါ90နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါမယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့
လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန့်ယူနာဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာ10ရက်ကြာသပတေးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 1925 32တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်လေးထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြမ30ချက်မြမရေး30ချက်နဲ့အတူ
ဟန်ဒီတမအဲ့လိုရေးယူမယ်ဆိုရင်တော့ကျွန်တော်တို့တော့ငင်းချင်းရေးရှိဆက်တော့ငင်းချင်း present မှာတော်တော်လေးကိုအယုံကြည်တက်တွေ့တယ်ထိခတ်တာနဲ့လေလို့ကျွန်တော်
ကအပတ်စဉ်တိုင်းရင်သတင်းလောက်အစီအစဉ်တွေကိုလည်းနှာဆင်ရဖို့ရှိပါတယ်။အခုတော့ဒီနေ့ကမှအရင်ဆုံးကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့လက်သေးခြေသေးကျမ်းမာရေးအဖိုင်းတွေကိုတင်ပြထားပါတယ်လက်သေးခြေသေးတွေမှာအဖြစ်များတဲ့နောက်ထပ်ပြဿနာတွေအတွက်ကာကွယ်နိုင်သလိုလိုအပ်ရင်လည်းကုသနိုင်တယ်လို့အရေးပြအထူးကူလေးကဆိုပါတယ်ဒီနောက်ထပ်အဖြစ်များတဲ့လက်သေးခြေသေးပြဿနာတွေမှာဘယ်လိုလက္ခဏာတွေပြပြီးတော့ဘယ်လိုကုသကာကွယ်နိုင်ပါသလဲဒီအကြောင်းကိုတော့မြန်မာနိုင်ငံကအရေးပြအထူးကူတော့ဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ရေပြားဖြစ်ခုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီလက်သေးခြေသေးကျန်းမာရေးနဲ့ပတ်သက်ပြီးတော့ပြောခဲ့တဲ့နေရာမှာကြီးကြီးတဲ့တစ်ခေါက်တုန်းကတော့ဒီလက်သေးရဲ့အခမ်းကဏ္ဍပေါ့နော်ခန္ဓာကိုယ်မှာလှုပ်ဆောင်နေတာနောက်သူတို့ရဲ့တိဆောက်ပုံကြီးထွားပုံနဲ့ဒီအဖြစ်များတဲ့လက်သေးခြေသေးပြဿနာတွေကလက်သေးပွင့်ခြင်းဒီလက်သေးသွေးရည်ကိုအစင်းတွေပေါ်တာအကြောင်းတွေကိုကျွန်တော်တို့ပြောခဲ့ကြပါလေဆရာအဲ့တော့နောက်ထပ်ရောဘယ်လိုမျိုးဒီအဖြစ်များတဲ့လက်သေးခြေသေးပြဿနာရှိသေးလဲဆရာ
နောက်ထပ်တစ်ခုကအဖြစ်များဆိုလို့အတူတူလူကြီးပိုင်းတွေမှာအဖြစ်များတယ်ရေးလေးကြည့်ရသူကလက်သေးခြေသေးအတွင်းကိုစိုက်ဝင်တာသူဖြစ်ရင်လက်သေးကဆိုင်ခြေသေးတွေမှာဖြစ်တာခြေသေးတွေမှာခြေမခြေသေးတွေမှာအများဆုံးဖြစ်တယ်အဲ့မှာလက်ကြီးလာတဲ့အခါခြေချောင်းတွေကပုံမှန်မမှန်တော့ဘူးတည့်တယ်မလို့ဝင်တဲ့အစီတွေကစောင်းလာတယ်ပုံမှန်မမှန်တဲ့အခါမှာလက်သေးကလည်းထွက်တာမမှန်အောင်နောက်တစ်ခါလက်သေးညက်တာခြေသေးညက်တာပုံမှန်မကျတာဒါမှမဟုတ်ဖက်နှက်စီတဲ့အခါမှာဖက်နှက်ကရမ်းကျတယ်ထိတ်မှခြေသေးထိတ်နေမှစုနေတဲ့အခါကျတော့ခြေသေးကောင်းနေရခြေသေးကအသားလေးကိုစိုက်ဝင်သွားတာဖြစ်တယ်။အဲဒါဆိုရင်အရင်နာတယ်။ယောဂကူလည်းထောက်ဝင်တတ်တယ်။ဘာလို့လဲဆိုတော့ခြေသေးစိုက်ဝင်နေဆိုရင်တော့မိမိပါကတော့ကုပဲနဲ့ဆရာတော်ဒါမှမဟုတ်တက်ကြောင်းနဲ့ဒီနဲ့ဒီကြောင်းကိုခံရင်သိပါလေ
။ဟုတ်ကဲ့ဆရာအဲ့တော့ဒီလက်သေးခြေသေးစိုက်ဝင်တာနဲ့ပတ်သက်လို့ကာကွယ်နိုင်နေတာဘယ်လိုရှိလဲဆရာ
။ကျိုးရည်အစ်စ်ကြီးလာတဲ့အခါကျတော့အစ်စ်တွေကရွေ့တယ်။တော့ခြေသေးအစ်စ်တွေနေရာစားတဲ့အခါကျတော့စောင်းလာတယ်။အဲ့ဒါတော့သိပြီးတော့ပြင်ပြင်လို့မရဘူး။တော့တချို့ဆိုရင်ကောင်းရောလာဆိုရင်ခြေမအဆစ်တွေမှာကောင်းခဲ့ယူရဲ့အဆစ်လေးတွေကလာပြီးဆူးတဲ့အခါကျတော့ခြေချောင်းတွေမမှန်တာဖြစ်တယ်။အဲဒါဆိုရင်တော့ကောင်းရောကိုပြေချထိန်းရမယ်။ယူရဲ့အဆစ်ပုံမှန်ဖြစ်အောင်ထိန်းရမယ်။ဒီရတဲ့ကုဒီခြေသေးလေးတွေဆိုင်ဝင်တာကညက်တာပုံမှန်မကျဘူး။ဒါမှမဟုတ်ညက်တဲ့အခါကျရင်ပုံမှန်ကျအောင်လို့ညက်ရမယ်။အထူးသဖြင့်ကျွန်တော်နောက်ပိုင်းလက်သေးခြေသေးတင်းတင်းချင်းဘိုင်းရောက်တဲ့အခါကျရင်ဘယ်လိုပုံမှန်ညက်ရမယ်ဆိုတော့ပြောပြပေးပါမယ်။နောက်တစ်ခါခဏညက်ချက်စီးရည်ကြောင့်ဒီတဲ့ချီဝဲဆိုင်ဝင်လာရွှေတာပေါ့အဲ့တော့ခဏဝယ်တဲ့အခါကျရင်စီးကြည့်မယ်လမ်းလျှောက်ကြည့်မယ်အဲ့ဒီခဏထိတ်မှခြေချောင်းငါးချောင်းဆိုတော့ကိုယ်ကလှုပ်ကြည့်ရမယ်လှုပ်လို့ရမှစီးလို့ရတာလှုပ်လို့မရဘူးဆိုရင်ဒီရှိဆိုရင်ဒါဆိုင်ဝင်မယ်အဲ့လိုမျိုးဆိုရင်ခဏပုံမှန်ပြောင်းအောင
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအဖြစ်များတဲ့လက်သေးခြေသေးတက်နာရှိသေးလားဆရာ
ရှိပါတယ်ဒီလက်သေးခြေသေးတွေမှာပိုးဝင်တာများတယ်အထူးသဖြင့်ဟိုကတ်တာပေါ့အဲ့ဒါကိုလက်သေးခြေသေးပွေလို့ခေါ်တာပေါ့အဲ့လက်သေးခြေသေးပြဿနာအားလုံးရဲ့တဝက်လောက်ကဒီပုံဝင်တဲ့ပြဿနာပဲဆိုလိုချင်တာကအရင်အဖြစ်များတယ်ကုသရတာလည်းခက်ခဲပါသေးတယ်ဆိုတော့6တချို့တွေဆိုရင်လက်သေးကြီးတွန့်ထူနေတယ်ခြေသေးကြီးမှာပုံဖြစ်များတယ်ခြေသေးအစွန်းကကြွလာတယ်ဒါမှမဟုတ်နောက်ကအခြေရတယ်မငြိညာတာနောက်ခြေသေးကြီးတွန့်တာဒါမှမဟုတ်လက်သေးခြေသေးအောက်မှာအဖက်တွေကပ်နေတာထူနေတာပုံမှန်မျိုးစုံနဲ့လာပါတယ်ဒါလို့ဒီမှာပိုဖြစ်များတယ်ဆိုတော့စီးကျုပ်သမားကြီးဆိုရင်အရန်ဖြစ်များတယ်ဒါမှမဟုတ်လက်တီခြေထောက်တွေကိုအများကြီးစိန်နေရတဲ့အလုံးလုံးတဲ့လူတွေနောက်ဥမာထင်းချက်တဲ့လူတွေအဲ့လိုလူတွေမှာတော့လ
လက်သေးပွေးဖြစ်တာပုံများအောင်တွေ့ရပါတ
ယ်။ဟုတ်ကဲ့ဆရာအဲ့တော့ဒီလက်သေးချေသေးပွေးဖြစ်တာနဲ့ပတ်သက်လို့ကာကွယ်နေတဲ့အနေနဲ့
လက်သေးချေသေးပွေးဆိုတာကသူ့မှာလာပြီးတော့ပုံကလာကတ်တာပေါ့။အဲ့တော့ပုံကဘလိုမျိုးကိုကြိုက်တယ်ဆိုရင်ပူအိုက်ပြီးတော့ဆွတ်ဆူနေတဲ့အခြေအနေကိုကြိုက်တယ်။အဲ့တော့စမ်းနိုင်တယ်လို့လက်သေးချေသေးကိုချောင်းအောင်ထားမယ်။နော်စီဂျူမားရီယာကူကနာခုခံမှုကြပြီးတော့ဒေါသကိုရလွယ်တဲ့အတွက်ကြောင့်မလို့စီဂျူကိုပုံမှန်ပြင်းနေအောင်ထိနေ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအဖြစ်များတဲ့လက်သေးချေသေးတက်နာ
နောက်တစ်ခါလက်ဆွဲငုတ်တာဆိုတာလည်းအဖြစ်များတယ်ဒီတိုင်းလိုလိုကြည့်ပါလေလက်သေးပေါင်းနေရမှာလက်သေးကအမှရေထားအပြော့ဆိုတော့သူကကတ်ထားတဲ့နေရာထိဆက်နေတဲ့နေရာကမခိုင်ငယ်ဘူးပေါ့ဘယ်တော့တန်ရာပဲဖြစ်ဖြစ်ကျင်းနဲ့ရေခဏခဏအမြဲထိနေတာမျိုးပဲဖြစ်ဖြစ်ဆက်ပြာလို့ဆက်ပြာမုံလို့ဒါကြီးရပစ္စည်းနဲ့ကြာချီစွာထိတွေ့တဲ့အခါမှာပဲဖြစ်ဖြစ်အဲ့ပန်းကုန်းနေရာလေးကပြက်သွားပြီးတော့ပွင့်သွားပြီးတော့တဲအဲ့ဒီကြာလေးကဟသွားတယ်အဲ့ဒီမှာဘက်ကီးယားပူဝင်နေမတန်တာတွေဝင်နေအဲ့ဒါဆိုရင်ညီကာကာတို့ရောင်ရမ်းတာတို့နာကျင်တာတို့ပြည်တဲတာရေထွက်တာတို့အဲ့မျိုးတွေဖြစ်တယ်ပေါင်းမြောင်းနေနေတာပေါ့နော်အဲ့ဒါဆိုရင်ပတိကွာတင်းစီတောက်စီတို့ပါလေ
ဟုတ်ကဲ့ဆရာဒီလက်ဆွေငုတ်ချင်းနဲ့ပတ်သက်လို့ရောကာကွယ်နေတဲ့အနေထား
ဒီပြင်းနဲ့ရေဒီလက်ပြာရေဒီနေဒီဆက်ပြာမုံနေဒါလေးပြည်ပြည်စီတို့တန်းနိုင်ကြတော့ကင်တာရှော့မယ်နောက်လက်ကူအသားကြီးကိုချောက်အောင်မထားဘူးနောက်မပြည့်မနေကင်ရတယ်ဆိုရင်လည်းရှော့ပြီးကင်ပြီးတဲ့အခါကျရင်လည်းချောက်ပြောင်းတုတ်ပြီးတာနဲ့ဒီလက်သေးတဝိုက်ခြေသေးတဝိုက်အဲ့နေရာဒီတွေကိုပင်ခရင်ဖူခရင်ပြန်လိန်ထားမှာပေါ့နော်စူပြေနေအောင်လို့ပျော့ပြောင်းနေအောင်လို
့ဟုတ်ကဲ့နောက်ထပ်ရော
နောက်ထပ်ချင်များတာတကူကလက်သေးချည်သေးမှာကျွန်းနှုတ်နဲ့အသက်ပူကြီးဖြစ်တာဗျကျွန်းနှုတ်ကအကြီးဆုံးကဖြစ်တတ်တယ်လို့လက်သေးချည်သေးအောက်မှာလက်သေးချည်သေးဘယ်နေရာမှာမဆိုဒီကျွန်းနှုတ်ကဖြစ်တာပဲလက်သေးပစ္စည်းကလို့လက်သေးရှင်ပုံစံကြောင်းတာကြီးဖြစ်တယ်ဥမာလက်သေးရှင်ချောချောလေးမဟုတ်ပဲတွန့်နေတာမျိုးအဲ့တော့ကျွန်းတို့ကဗိုင်းရပ်စ်ပိုးဝင်တာဖြစ်တဲ့အတွက်ကြောင့်မို့လို့လက်သေးပြီးလက်သေးအောက်ပြီးမှာဖြစ်လို့ရှိရင်နာကျင်တတ်တယ်နေရခက်တယ်နောက်ကျွန်းတို့အပြင်အသက်ပိုးကြီးဖြစ်တတ်တယ်ရေရိုးအသက်ပိုးရောကင်ဆာမဟုတ်တော့ကင်ဆာဖြစ်နိုင်ကြော်လေဖြစ်တော့ဖြစ်တတ်တယ်အဲ့လိုမျိုးကျွန်းတို့အသက်ပိုးလို့ဆိုရင်တော့ရေပြားခွဲစိတ်ကုသခြင်းကြီးဒုက္ခတွေ
ဟုတ်ကဲ့ဆရာအဲ့ဒါအတွက်ဒီကာကွယ်နိုင်တဲ့အနေထား
ကာကွယ်နိုင်တဲ့အနေထားတော့ဒီကိုယ်သန့်ကျင်ရေးပေါ့ဗျာဒီချင်းကျွန်းတို့လိုဟာမျိုးကြီးကလူစုလူဝေးများတဲ့အကြောင်းတို့အဆောင်တို့အားကစားရုံတို့ရည်ကူးကံတို့မှာဖြစ်များတယ်ဆိုတော့အဲ့လိုလူများစုဝေးတဲ့နေရာများမျှဝေကြီးတုံးဆွဲတဲ့နေရာတွေမှာကုသံကြီးရှိတဲ့အတွက်ဒီလိုသန့်ရှင်းအဲ့နေရာတွေမှာပြူးပြူးပြီးတော့ဆောင်ရွက်နေပါတ
ယ်ဟုတ်ကဲ့ဆရာနောက်ထပ်ရောဘလူပြဿနာ
ရည်ကားမှာဖြစ်တဲ့ရည်ကားယောဂတခုဆိုရေးစစ်ဆိုတာရှိတယ်သူကရည်ကားမှာအကားတက်ညာလားရည်ကားမှာအထူးထူးအကွက်ကြီးဖြစ်တာလားလက်သေးချည်သေးရလေရေပြားနေထွက်တယ်ဆိုတော့လက်သေးချည်သေးမှလည်းဒီယောဂါလာဖြစ်တဲ့အခါကျရင်လက်သေးမှလည်းအဲ့လိုထူးထူးပင်းပင်းကျဉ်းကျဉ်းကြီးဖြစ်နေတယ်ဒါမှမဟုတ်လည်းပေါက်သေးသေးလေးတွေဖြစ်နေတယ်တွန့်တာမျိုးတွေအယောင်ပြောင်းတာဒါအောင်လက်သေးချည်သေးအောင်မှညို့ညို့အကွက်တွေဖြစ်တာလက်သေးကွာထွက်တာတွေသွေးကြည့်ဥစင်းတွေအဲ့လိုမျိုးတွေဖြစ်တတ်တယ်အဲ့ဒါကဆိုရင်းယောဂါရှင်တွေဆေးရပင်ကနေ90ရာခိုင်နှုန်းလောက်အထိကလက်သေးမှလည်းလက္ခဏာတွေရှိတယ်ဆိုတာကိုတွေ့ရပါတယ်အဲ့ဒီလိုမျိုးလက်သေးချည်သေးဆိုရေးစကြတော့ဒီကိုခန္ဓာကိုကုရင်းနဲ့ပဲဒီလေအဖြစ်အပျက်ကောင်းသွားတာမျိုးရှိပါတယ
်ဟုတ်ကဲ့ဆရာကြီးဒီ psoriasis အတွက်တော့တာကွယ်နိုင်တဲ့အနေထား
ဆိုရင်းစကတော့ဒီစားအခံမှာဖြစ်တာသို့တော့သူကထိခိုက်တာလို့ပေါင်းတာလို့တန်ရန်ရတာဒီဆိုကိုဆိုးတတ်တယ်အဲ့တော့ကိုယ့်ရဲ့လက်သေးချည်သေးရည်ရွယ်တွေကိုထိခိုက်တန်ရန်ရတာလို့ကိုဖိတ်တာလို့ချစ်တာလို့မဖြစ်အောင်ယူဆိုင်သိနေရပါမယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျမကြီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းရင်းသတင်းအစီအစဉ်ကိုမကြခင်မှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ NLD အစိုးရလက်ထက်နိုင်ငံခြားယင်းနှီးမြှုပ်နှံမှုအခြေအနေကိုဥအောင်ခင်ကရေးသားပြီးတော့ကိုညံဝဲအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။
ခိုင်ကြံနာကိုအပြည့်အစုံရမှာအပြင်းအထန်တုံ့ပြန်နေတော့ပြည်တွင်းငြိမ်းချမ်းရေးမရနိုင်သေးတာဟာတိုင်းပြည်စီးပွားရေးကိုထိခိုက်လာနိုင်တယ်လို့မေလာဆုတ်ကမ္ဘာပန်စစ်တမ်းမှာဖော်ပြထားပါတယ်။အတိုးတက်တာစွာငွေချေးယူနိုင်တဲ့အခွင့်အလမ်းလဲနေပါသွားနိုင်ပါတယ်။နိုင်ငံသားယင်းနှီးမြှုပ်နှံမှုနေသွားရင်ကုန်ထုတ်လုပ်မှုဗန္ဓရေးဝန်ဆောင်မှုနဲ့စိုက်ပျိုးလေယာဉ်မှာတိုးတက်မှုနှေးကွေးသွားပါလိမ့်မယ်။ဒီနေ့ထဲမှာနိုင်ငံသားယင်းနှီးမြှုပ်နှံမှုဟာမျောမှန်းထားတာရဲ့တဝက်လောက်သာဝင်လာကြောင်းသိရပါတယ်။ဒါပေမဲ့ယင်းနှီးမှုစိတ်ဝင်စားသူတွေပိုများလာပါတယ်။ လွန်ခဲ့တဲ့စက်တင်ဘာလနေပြည်တော်မှာကျင်းပတဲ့ယင်းနီးမြုပ်နှံမှုဖိုရမ်ကိုတက်ရောက်သူ1200ကျော်ရှိပါတယ်။2016မှာပြတ်ထန်းတဲ့မြန်မာနိုင်ငံယင်းနီးမြုပ်နှံမှုဥပဒေနဲ့2019မှာပြတ်ထန်းတဲ့ယင်းနီးမြုပ်နှံမှုစည်းမျဉ်းတွေကိုနိုင်ငံခြားကုမ္ပဏီတွေကကြိုဆိုကြပါတယ်။အပြည့်ပို့ကုန်20ရာခိုင်နှုန်းကိုထုတ်လုပ်ပြီးအလုတ်သမား18ရာခိုင်နှုန်းကိုအလုတ်ပေးထားတဲ့နိုင်ငံခြားလုပ်ငန်းကဏ္ဍကထောက်ခံကြိုးဆိုတာဖြစ်ပါတယ်။ NLD အစိုးရဟာအရင်ရှိခဲ့တဲ့အဟံအတားတွေကိုလျှော့ချပြီးပုံမှန်စနစ်ကျတဲ့လုံထုံးလုံကြီးတွေကျင့်သုံးလာပါတယ်
။ယင်းနှိမ့်မြုံနှံသူအချင်းချင်းအငင်းပွားတဲ့အခါဖြည့်ရှင်းနိုင်မဲ့နီးလန်းတွေရှိလာတာဟာနိုင်ငံခြားကုမ္ပဏီတွေကိုအာသစ်လောင်းရာရောက်ပါတယ်။ကမ္ဘာ့ဘဏ်အုပ်စုကလုပ်ငန်းအခြေအနေကိုစီးစစ်တဲ့အခါပို့ကုန်လုပ်ငန်းကအလို့သမားတွေဟာပို့ပြီးထုတ်လုပ်နိုင်တာတွေ့ရပါတယ်။ဒါပေမဲ့အစိုးရပြဋ္ဌာန်းတဲ့ဥပဒေအတိုင်းလုပ်ကံရာမှာအဆင်မပြေတာကြီးလည်းရှိပါတယ်။အစိုးရစီးမင်းတဲ့အညီဖြစ်ဖို့ကြိုးပမ်းရတာဟာကုမ္ပဏီမန်နေဂျာအတွက်အလုတ်ကြီးတစ်ခုလို့ဖြစ်နေပါတယ်။ဒီကိစ္စမှာတင်အလုတ်ချိန်900ခန့်နှုန်းသုံးနေရတယ်လို့မန်နေဂျာတွေကပြောပါတယ်။မြန်မာပြည်မှာလုပ်ငန်းစနိုင်ဖို့အတွက်ပြင်ဆင်ရတာကတစ်နှစ်လောက်ကြာပါတယ်။လုပ်ငန်းအတွက်မြေနေရာရအောင်စောင့်ရတာက6လကြာတယ်လို့ကုမ္ပဏီ35ရာခိုင်နှုန်းကပြောကြပါတယ်။နိုင်ငံခြားကယူလာတဲ့ပစ္စည်းအောက်ခွန်ဌာနကစစ်ဆေးတာကိုစောင့်ရတာက2လလောက်ထိကြာပါတယ်
။ဒါကြောင့်မို့နိုင်ငံခြားကုမ္ပဏီတွေဝင်ရောက်လာအောင်ဆွဲဆောင်ရုံနဲ့မကဘဲသူတို့ရဲ့လုပ်ငန်းခိုင်ခံအဆင်ပြေအောင်လုပ်ပေးဖို့ကလည်းအရေးကြီးပါတယ်။နိုင်ငံခြားကုမ္ပဏီတွေဟာလုံရခိုင်ရအစဉ်ပြေတာကိုသာလူလာကြတယ်လို့ကမ္ဘာ့ဘဏ်စစ်တမ်းမှာဖော်ပြပါတယ်။ဒေသခံကုမ္ပဏီတွေကတော့နိုင်ငံခြားယင်းနှိမ့်ညွန့်မှုကြောင့်ဤပညာသစ်တွေရရှိပြီးဈေးကွက်ကျယ်ပြန့်လာလိမ့်မယ်လို့ယူဆကြပါတယ်။ယင်းနှိမ့်ညွန့်မှုဥပဒေသစ်ကိုအများပြည်သူနားလည်လာအောင်အစိုးရကဆောင်ရွက်သင့်တယ်လို့ဆိုပါတယ်။တိုင်းဒေသအဆင့်ဝန်ထမ်းတွေကိုစွန့်ရီမြှင့်တင်ပေးဖို့လိုတယ်လို့လည်းအကြံပေးထားပါတယ်။အရာကန်တိုင်းမှာစွန့်ရင်မရှိတာထင်ရှားပါသည
်ဥပဒေသေးအရာယင်းနှိမ့်မြုံနှံမှုကုညီရေးကော်မတီဖွဲ့စည်းထားတာဟာကုမ္ပဏီအလုံးကိုဒန်းတူရည်တူအခွင့်အရေးပေးသလိုဖြစ်နေပါတယ်လောလောဆယ်တော့မြေနဲ့အကောက်ခွန်ကိစ္စဖြေရှင်းဖို့အတွက်တကယ်စွမ်းဆောင်နိုင်တဲ့အရာတန်းနဲ့ဆက်သွယ်နိုင်ဖို့ပိုးပြီးအရေးကြီးတယ်လို့နိုင်ငံခြားကုမ္ပဏီတွေကမြင်ပါတယ်အဆက်သွယ်ကောင်းရင်ကောင်းတယ်လို့ပြဿနာအခက်အခဲကိုကျော်လွှားနိုင်တာကြောင့်မညီမျှတဲ့ပြိုင်ဆိုင်မှုကိုအားပေးသလိုဖြစ်နေပါတယ်အစိုးရရန်ရဲနဲ့ဆိုင်တဲ့အခက်အခဲကိုကျော်လွှားရမှာလက်ပေးလက်ယူမှုရှိတာကိုတော့ကမ္ဘာ့ဘဏ်စစ်တမ်းမှာမဖော်ပြထားပါဘူးဥပဒေစည်းမျဉ်းအတိုင်းလုပ်လို့မထိရောက်ပဲအဆက်အသွယ်ကောင်းကောင်းရှိမှသာအလုပ်ဖြစ်တယ်ဆိုတာကိုနိုင်ငံခြားကုမ္ပဏီ80ရာခိုင်နှုန်းကနားလည်သဘောပေါက်ကြပါတယ
်နိုင်ငံခြားယင်းပြီးမြုံနာမှုဝင်လာတာများစီလီပေါ်ကုန်ထုတ်လုပ်မှုအားကောင်းလေလေမှုအလုတ်ခိုင်အများအပြားဖန်တီးပေးနိုင်ပါသေး။ကမ္ဘာ့ဘဏ်စစ်တမ်းကိုကြည့်ရင်နိုင်ငံခြားကုမ္ပဏီဟာဒေသခံကုမ္ပဏီတွေအလုတ်သမားနှစ်ဆလောက်ပို့သုံးတာတွေ့ရပါသေး။လောက်ကလည်းပို့ပေးနိုင်ပါသေး။ကုန်ထုတ်လုပ်သားကို12ရာခိုင်နှုန်း၊ရုပ်မှုတန်းကို300ရာခိုင်နှုန်းလက်ကပို့ပေးပါသေး။နိုင်ငံခြားပိုင်များတဲ့အထည်ချုပ်လုပ်ငန်းမှာအလုတ်သမားအင်အား4သိန်းကျော်ရှိပါသေး။ဒါကြောင့်မို့နိုင်ငံခြားယင်းနှိမ့်မြုံနှံမှုတိုးပွားလာရင်ကုန်သွယ်ရေးလုံငွေပြတ်မှုကိုလျော့ချနိုင်မယ့်အလားအလာရှိလာပါသေး။နိုင်ငံခြားယင်းနှိမ့်မြုံနှံမှုကြောင့်ရေရှည်မှာဆင်ပွားအကျိုးခံရမှုတွေရှိနိုင်ပါလေ။ဥပမာအတတ်ပညာပြန်ပွားမှုဟာဆင်ပွားအကျိုးခံစားရမှုတစ်ခုဖြစ်ပါလေ။ဒေသခံကုမ္ပဏီကိုနိုင်ငံခြားကုမ္ပဏီကသုံးရင်သုံးတယ်လို့အကျိုးရှိနိုင်ပါလေ။ဒါပေမဲ့လောလောဆယ်တော့နိုင်ငံခြားကုမ္ပဏီတွေလိုချင်သလောက်ဒေသခံကုမ္ပဏီကကုန်ကြမ်းမပေးနိုင်ပဲဖြစ်နေပါလေမြမပြည်ဟာစီးပွားရေးလုပ်ငန်းလုပ်ရတာခက်ခဲတဲ့နိုင်ငံအဖြစ်တပ်ပတ်ခံနေရဆဲဖြစ်ပါလေနိုင်ငံပေါင်း190မှာမြန်မာတဲ့တာတဲ့နိုင်ငံက190ရှိပြီးမြမတဲ့ညံ့တဲ့နိုင်ငံက19နိုင်ငံသာရှိပါလေခင်ဗျာ
မြန်မာပြည်သုံးသက်ချက်စီစဉ်ကိုဥအောင်ခင်နဲ့အတူကိုညံဝင်းအောင်ကတင်ဆက်ပေးသွားတာဖြစ်ပါတယ်အခုတခါတော့နေဆက်ဒေသတိုင်းဒေသမှာဖြစ်ပေါ်နေတဲ့သတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်တိုင်းရင်သတင်းလာအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းရင်သတင်းတော်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
အပ
တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တစ်ဆုတ်နေတဲ့ငင်းချင်းရေးဖြစ်စဉ်အတွက်ထွက်ပေါက်ရဖို့ကရင်မျိုးသားအစည်းအရုံး KNU ဗဟိုကော်မတီကအစည်းအဝေးခေါ်ယူကျင်းပနေတဲ့ဆိုတဲ့သတင်းရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မိုင်းရင်ဒေသဘက်မှာရှမ်းပြည်တပ်မတော် RCSS SSA နဲ့မြောက်ပိုင်းမဟာမိတ်အကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်စစ်ဘေးစစ်ဒဏ်ထိခဲ့ဒေသခံတွေဝမ်းရည်ခက်ခဲလာနေလို့နေရက်ကနေတရုတ်နိုင်ငံထိုင်းနိုင်ငံထိတင်းဆောင်နေတဲ့သတင်းနဲ့ကချင်တိုင်းသားလူမျိုးတွေတွေ့တိုင်းကချင်တက် KIA ဆိုပြီးတော့ဖမ်းဆီးနေမယ်ဆိုရင်တက်မလို့နဲ့အစိုးရအပေါ်ယုံကြည်မှုကျဆင်းစေတယ်ဆိုတော့ကချင်ကောင်းဆောင်တွေရဲ့ဝေဖန်တမ်းတွေကိုကြားကြရမှာပါရှင်
ကနန်းဟောင်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူပြင်ဆက်ပေးသွားမှာပါတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA အကောင့်ထဲဖော်မှုဆိုင်ရာမှာတစ်ဆုတ်နေတာကိုစုပေါင်းအဖြေရှာဖို့ကရင်အမျိုးသားစည်းရုံး KNU ရဲ့6ကြိမ်မြောက်ဗဟိုအမြင့်တန်းကော်မတီအရေးပေါ်အစည်းအဝေးကို9ရက်ကြာကျင်းပပါတယ်နိုဝင်ဘာ6ရက်ကနေ10ရက်နေ့အထိ KNU ဗဟိုဌာနချုပ်ပအံခရိုင်၄ဝါးမှာဆွေးနွေးခဲ့ကြပါတယ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လမ်းကြောင်းနဲ့ရေရှည်တည်တံ့ခိုင်မြဲတဲ့ငင်းချမ်းရေးရရှိဖို့ကရင်အမျိုးသားစည်းရုံးကလိုအပ်နေတယ်လို့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူဆေးဖိုးက NRPC ဥက္ကဋ္ဌတောင်ဆန်းစုကြည်ချမ်းစာပေးပို့ထားတာလည်းရှိပါတယ် KNU ရဲ့ဗဟိုကော်မတီအရေးပေါ်အစည်းအဝေးကိုကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောကျော်နေနဲ့ဒုတိယစစ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးစောကျော်ဟဲတို့အပါအဝင်တပ်မဟာခုနှစ်ခုကတပ်မဟာမူတွေနဲ့ဥက္ကဋ္ဌတွေလည်းတက်ရောက်ရရှိတယ်လို့သိရပါတယ
်ရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်ဝင်လာမဲ့တုတ်ခတ်တွေကိုပြန်လည်နေရာချထားဖို့အစီအစဉ်ကိုရတိတောင်မောင်တော်နယ်ပူတီတောင်မြို့နယ်တွေကဒေသခံတွေမောင်တော်မြို့နယ်မှာကန့်ကွက်ဆန္ဒဖော်ထုတ်ခဲ့ကြပါတယ်။အဲ့ဒီဆန္ဒဖော်ထုတ်ပွဲကိုနိုဝင်ဘာလ4ရက်နေ့မှာဒေသခံအင်အားတထောင်ကျော်ကပြုလုပ်ခဲ့ကြတာဖြစ်ပြီးမောင်တော်တောင်ပိုင်းနဲ့ရတိတောင်မြို့နယ်အတွင်းမှာနေရာမချထားဖို့တရားဥပဒေစိုးမိုးဖို့တောင်းဆိုခဲ့ကြတာပါ။ရခိုင်ပြည်နယ်အစိုးရအနေနဲ့နိုဝင်ဘာ15ရက်နေ့ကစပြီးဒီနေ့ကိုလူရေ150နှုန်းနဲ့လူပေါင်း 2,200 ကျော်ကိုစတင်လက်ခံသွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပြောကြားထားပါတယ်
နိုဝင်ဘာလ3ရက်နေ့ကကျင်းပတဲ့ချင်းပြည်နယ်ကြဖြတ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ချင်းဒီမိုကရေစီအဖွဲ့ချုပ် CLD တို့အနိုင်ရရှိခဲ့ကြပါတယ်။ချင်းပြည်နယ်ကြဖြတ်ရွေးကောက်ပွဲကိုကံပလက်မြို့နယ်နဲ့မတူပီမြို့နယ်တွေမှာကျင်းပခဲ့ကြပြီးကံပလက်မြို့နယ်ပြည်သူ့လွတ်တော်မဲဆန္ဒနယ်မှာ NLD ဦးညွန့်ဝင်းကအနိုင်ရရှိခဲ့ပြီးမတူပီမြို့နယ်ဒီနယ်လွတ်တော်မဲဆန္ဒနယ်မြေမှာတော့ချင်းဒီမိုကရေစီအဖွဲ့ချုပ် CLD လွတ်တော်ကိုစလဲစလိုင်းအောင်လျံတို့အနိုင်ရရှိခဲ့ကြတာဖြစ်ပါတယ်
။ရှမ်းပြည်နယ်ဘက်မှာကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲမှာတော့ရှမ်းလူမျိုးတွေအတွက်လှစ်လတ်နယ်မြေနေရာအနေနဲ့ရှမ်းပါတီတွေဖြစ်ကြတဲ့ကြားဖြူပါတီ၊ကြားကောင်းပါတီ၊အာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD တို့ကဝင်ရောက်ရှင်ပြိုင်ရာမှာရှမ်းတိုင်းဒေသဒီမိုကရေစီအဖွဲ့ချုပ် SNLD ခေါ်ကြားကောင်းပါတီကတနေရာအနိုင်ရရှိခဲ့ပါတယ်။လေချာမျိုးနဲ့ဘီတူတူတော်အမတ်နေရာမှာဂျာကောင်းပါတီကိုစလေလောင်ဆိုင်ကောင်ခမ်ခေါ်ဆိုင်ဥက္ကာကအနိုင်ရရှိခဲ့တာပါမန္တလေးတိုင်းဒေသကြီးရှမ်းတိုင်းတိုင်းရေးရာဝန်ကြီးနေရာမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမတ်လောင်ဆိုင်ပန်းဆိုင်ကအနိုင်ရသွားပါတယ်2018နိုဝင်ဘာလဂျာဖြစ်ရွေးကောက်ပွဲလီလတ်နေပြီ73နေရာနဲ့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က6နေရာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက3နေရာအနိုင်ရရှိပြီးကြံတဲ့တိုင်းရင်းသားပြည်နယ်မှာတော့တိုင်းရင်းသားလူမျိုးစုတွေရဲ့ပါတီတွေကဒါအနိုင်ရရှိခဲ့တာဖြစ်ပါတယ်
။ရှမ်းပြည်မြောက်ပိုင်းမှာမြောက်ပိုင်းမှာမိတ်တပ်ဖွဲ့တွေနဲ့ရှမ်းပြည်တပ်မတော် RCSS တို့အကြားနယ်မြေစိုးမိုးရေးပဋိပက္ခတွေကြောင့်ဒေသခံတွေစစ်ဘေးစစ်တန်ခံနေရလို့အရက်ကနေစွန့်ခွာနေကြရပါတယ်။အော်တိုဘာလနောက်ပိုင်းကစပြီးတကြော့ပြန်လည်ဖြစ်ပွားလာတဲ့စီရေးပဋိပက္ခတွေကြောင့်တီပေါ်နမ်တူကြောင့်မဲလာရှိုးမြွနယ်တွေကဒေသခံတွေဟာတရုတ်နယ်စပတ်တမကထိုင်းနိုင်ငံဘက်ကိုလည်းတင်းရှောင်နေကြတာဖြစ်ပါတယ်။စီရေးပဋိပက္ခတွေကြောင့်ရင်အတွက်အလုတ်ကင်လှုပ်ခွေမရတဲ့အတွက်ထိုင်းနိုင်ငံကိုထွက်ပြေးရတာဖြစ်တယ်လို့မိသားစုနဲ့အတူဂျင်းမိုင်ကိုရရှိတဲ့စိုက်လူကပြောပါတယ်
အခု ဒီနေ့ကာလမှာဒေသခံပြည်သူတွေကိုတိုင်းသာလက်နက်ကိုင်တွေနဲ့ပတ်သက်ဆက်နွယ်နေရတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ကချင်ပြည်နယ်မှာဓမ္မအမှုတော်ဆောင်တဲ့ဒေသခံ55ဦးစစ်ဆေးဖမ်းဆီးမှုတွေကိုအစိုးရတပ်မတော်ကပြုလုပ်ခဲ့ပါတယ်။လူမျိုးလုံးနေမယ်ဆိုရင်ငင်းချင်ကြီးကဘလို့ဆက်ဖြစ်သွားနိုင်မလဲ။စစ်မှန်တဲ့ငင်းချင်ကြီးတိဆောက်နိုင်ဖို့ဘလို့ဖြစ်တင်လဲဆိုတာကို
ကျင်းလွတ်လပ်ရေးအဖွဲ့ KIA ထိန်းချုပ်ရာဒေသရှိစစ်ဘေးရှောင်စခန်းတွေမှာတွားရောက်စဉ်မှာတပ်မတော်ကနေတရုတ်မြန်မာနယ်စပ်အနီးနန်ဆိုင်ရန်ကျေးရွာမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ကျင်းလူမျိုးဝင်မြင်တိုင်း KIA ဆိုတဲ့သဘောမျိုးနဲ့ဖမ်းဆီးမယ်ဆိုရင်တပ်မတော်နဲ့အစိုးရအပေါ်ယုံကြည်မှုလုံးဝရှိစေတော့မှာမဟုတ်ဘူးလို့ကျင်းငင်းချမ်းရဲ့အကျိုးတော်ဆောင်ဦးလမိုင်ကွန်ကြာကပြောပါတယ်။ရှင်ပြန်တိုင်းကိုပြည်ရဲ့ဆိုတဲ့သဘောမျိုးနဲ့ဆက်လက်ဖမ်းတော်မယ်ဆိုရင်တော့ဖမ်းပြီးတော့မှအဲ့လိုရည်ရည်မရှိ
ကျွန်တော်အနေနဲ့ကဒီဆက်ဆက်နေတဲ့ဒေတာတွေမှာအပီးတိုင်းပီးပရိုဆက်ကိုခိုင်ခိုင်မာမာမလုပ်နိုင်တရားတော့ဒီပြဿနာတွေကတော့အနေနဲ့များတော့ရှိနေနိုင်မှာပဲလို့ကျွန်တော်အဲ့လိုပဲယူဆပါတယ်။ဒီလူထုအနေနဲ့ကတော့ဂျာမနီတဲ့ဆိုရင်တော့ဟိုလုံးဝအဖွဲ့နဲ့တစ်ဖွဲ့ကိုလုံးဝချောင်ဖယ်သွားဖို့ဆိုတာတော့မဖြစ်နိုင်ဘူး။ခြေချောက်လေဗယ်တူတူတွေကတော့ခဏရအောင်မယ်။ဒီမှာတရားသင်
ဒီနေ့ကျွန်တော်တို့ရဲ့အခွင့်အရေးနဲ့ရပိုင်ခွင့်ကိုဟန်တန်းနေတဲ့အတွက်ဘာမှအကျိုးမရှိဘူးလို့ကချင်ငင်းချင်းရဲ့ကွန်ရက်ကဒေါက်ကွန်ကြာကထောက်ပြပါတယ်။
ဒီကတော့လုံဖုံရေးရလို့အလို့တော့ပြောပါတယ်တို့တော်လည်းအမှန်တကယ်အရာဆိုလို့ရှင်မှာဒီနိုင်ငံသားတယောက်ရဲ့အခွင့်အရေးအနေနဲ့လဲဒါကိုအင်တာမအဟန်တာဖြစ်နေတယ်အဲ့တော့ဒီဟာကိုကျမတို့အနေနဲ့ဆက်ပြီးသုံးဆွဲမယ်ဆိုလို့ရှင်မှာဒီပြည်သူလူထုအတွက်လည်းအကျိုးမရှိဘူး
ဒါချင်းချင်းမှုတစ်ခုဖြစ်နေတယ်ပြီးတော့ဒီလှုပ်ရှားသွားလာမှုမှာလည်းအင်တာမအဟန်တာဖြစ်နေတယ်ဒါတိုင်းရင်းသားဒေသတွေမှာကဘူးဆက်သွယ်ဆောင်ရွက်နေတဲ့မိဒီအခွင့်အရေးဆိုဖြစ်နိုင်တယ်ဥပမာအန်ယူလာပေးတဲ့အခွင့်အရေးလို့ပဲဖြစ်ပါတယ်ဒါလို့ခင်အနေနဲ့ဆိုလို့ရှင်
ကပီစီခေါ်ဆောင်သွားခဲ့သေးတယ်လို့ကချင်ငင်းချမ်းရေးကွန်ရက်ကပြောပါတယ်ဆက်ပြီးတော့မွန်နိုင်ငံရေးပါတီတွေပေါင်းစည်းခြားကြတဲ့မွန်ပါတီတရားဝေမှတ်ပုံတင်နိုင်ရေးအပါအဝင်ပါတီရဲ့ရှေ့လုပ်ငန်းရှင်တွေဆောင်ရွက်သွားနိုင်ဖို့အတွက်ပါတီရဲ့ဘဟုအလုံးမှုဆောင်ကော်မတီအစည်းအဝေးကိုပထမဆုံးအကြိမ်အနေနဲ့နိုဝင်ဘာလ၂ရက်နေ့ကမော်လမြိုင်မြို့မှာကျင်းပခဲ့ပါတယ်
တရားဝင်မှတ်ပုံတင်နိုင်ရေးနဲ့ပါတီပေါင်းစည်းရေးအဆင့်ဘယ်လိုရှိနေသလဲဆိုတာမင်းရင်စနိုင်ကနေစုစည်းတင်ဆက်ထားပါတယ်။မွန်နိုင်ငံရေးပါတီစုပေါင်းထားပြီးဆိုတော့ပထမအဆင့်အဲ့ဒီပေါင်းစည်းခွေကိုတရားဝင်ဖြစ်အောင်လုပ်ပြီးမှပဲမှတ်ပုံတင်မယ်လို့မွန်ပါတီတွဲဖက်အသွေးမှုတင်နိုင်လီတမကအခုလိုပြောပါတယ်။ပေါင်းစည်းပြီးတော့မွန်ပါတီတက်စီကရှီလဝန်းစင်လို့ဆောင်ရွက်သွားနိုင်ဖို့အတွ
ေကအရင်ပါတီဟောင်းတပါတီဟာပေါင်းစည်းခွေဒီပြင်မှုလိုရဲ့အဲဒီပေါင်းစည်းခွေကိုကျွန်တော်တို့စီစီခရအစီဝေးဆုံးချက်ချက်အရနိုဝင်ဘာ15ရက်နေ့နောက်ဆုံးထားတော့ဒီကပွဲကုန်ပြီပေါင်းစည်းခွေပြင်မှုအဲပေါင်းစည်းခွေကကြာလာပြီးပါပဲမပုံတင်တဲ့ကိစ္စကိုဆက်လုပ်သွားတယ်
အစည်းအဝေးမှာပါတီမှတ်ပုံတင်တဲ့ကိစ္စပြင်အောက်ခြေစီပေါင်းစည်းရေးအတွက်ကိုဒေတာ6ခုခွဲပြီးတော့ဥဆောင်သူကိုတာဝန်ခွဲဝေဆောင်ရွက်စေခဲ့တယ်လို့ပါတီဖွဲ့စည်းပုံမူကြမ်းရေးဆွဲရေးအတွက်လည်းတာဝန်ခွဲဝေပေးခဲ့ပါတယ်။ဖွဲ့စည်းပုံမူကြမ်းကိုတော့လာမယ့်နိုဝင်ဘာလ24ရက်နေ့မှာကျင်းပမယ့်ဗဟိုကော်မတီအစည်းအဝေးမှာအတည်ပြုသွားမယ်လို့လည်းနာလီယေတမကပြောပါတယ်။ Badi mapong den de kama badi pasi bomu jangu be den twa ma phit de lu badi bo alaw mu saung committee win rui ko le let shi pasi tha de committee win rui ne be den twa ma phit par de badi taya win mapong den me kaisa ne taya win mapong den ja la bi set let lou saung twa me achi ni ko badi twa phet atwi mu ne na san den ga akhu lo shin pya par de
lo lo sat ja de let shi pasi bomu si ni ko be paw sat pi so lo pin lai me de aya twa ja yi tbo mu ba de saung na san
စည်းစီရဟုတ်ကျွန်တော်တို့ပါတီစည်းစီပတ်တင်မယ်ဆိုတော့ဒီမှလူတို့မပါဘူးလေ။ဟောကနေကြလာပြီးမှစည်းစီပြန်လဲဖွဲ့စည်းခြင်းဖြစ်စဉ်ခြင်းဆိုတဲ့ကိုကျွန်တော်ကိုမစီရဲ့အဲ့ဒီစည်းစီတွေ့ကြတဲ့ဖြစ်ရှိတယ်။မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီမော်မျိုးသားပါတီနဲ့မော်မျိုးသားကိုစားပြုပါတီတောင်းပါတီတို့ပေါင်းစည်းထားတဲ့ပါတီကိုမွန်ပါတီလို့အမည်ပေးထားပြီးပါတီအသစ်ကိုစက်တင်
ဆက်လက်ကြိုးပမ်းသွားမယ်လို့မွန်ပါတီကောင်ဆောင်တွေကသဘောတူဆုံးဖြစ်ထားကြပါတယ်။
ဒီဇနင်းကျင်းချုပ်ကိုနားဆင်ကြရမှာပါရှင်။တစ်ဆော့နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်အတွက်ထွက်ပေါက်ရရှိဖို့ကရင်အမျိုးသားစီယုံ KNU ဘဟုကော်မတီကအစည်းအဝေးခေါ်ယူကျင်းပနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်ဝင်မဲ့ဒုက္ခသည်တွေကိုပြန်လက်ခံဖို့ရခိုင်ပြည်နယ်အစိုးရကပြင်ဆင်နေပါတယ်။သောရရှင်တွေခုနားဆင်နေကြတာကတော့ကျမတို့ပြည်ပဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်ပ
ထားတဲ့ပတ်စံတိုင်းသတင်းလောက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့စနေညတိုင်းသတင်းလောက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြကြပါမယ်ခင်ဗျာတို့ရရှင်များရှင်မြန်မာနိုင်ငံကလူမှုကွန်ရက်တွေပေါ်မှာသဘောထားကွဲစရာတွေအမုန်းစကားတွေပြန့်နှံ့နေတာတွေကို Facebook ကဟန်ကြားရမှာအားနည်းချက်တွေရှိနေတဲ့အတွက်ရှင်းလာမယ့်2020ပြည့်ခွေးကောက်ပွဲလို့မြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်ကာလမျိုးမှာပြည်ထောင်စုမပေါ်အောင်ပြင်ဆင်ချဖို့ကြွမ်းကျင်သူတွေကသတိပေးနေပါတယ်။မြန်မာနိုင်ငံသားအွန်လိုင်းသုံးသူတွေအဓိကအားထားနေကြတဲ့ Facebook မှာမသိမြတ်မှုတွေနဲ့အမုန်းစကားတွေမပြတ်ပွားအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOES အနေနဲ့ညတိုင်းရိုင်းလေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။တို့ရရှင်တွေအနေနဲ့ ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်ဆောင်ရွက်ရှောင်ရွက်တွေကိုတည်လိုတာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့
ဖေဖော်ဝါရီဖေဖော်ဝါရီဆာမင်နာမာလေးမှတ်ချက်တွေတိုးတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုင်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးဖို့အထက်မှဖိတ်ခေါ်ရစီခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ချင်ကြပြီးမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်သူကယ်လ်ဖိုးနီးယားပြည်နယ်ကဘာဆိုင်တစ်ခုမှလူစနစ်ယောက်သေဆုံးခဲ့တဲ့မင်းနစ်ညဘက်ကဖြစ်ခတ်မှု အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူနဲ့မပြေမလည်ဖြစ်နေတဲ့ရှင်းရေးချက်ဆက်ရှင်ကိုရာယူကဖြုတ်လိုက်တဲ့တွင်2006သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပမှုပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဒီမိုကရေစီကိုကြီးကြပ်ရမှာမပါဝင်ပေပယ်ပေးခဲ့တဲ့အတွက်သမ္မတကလူစုရှင်ကြားချီးမွမ်းတဲ့နေပြောဆိုရတယ်မကြာခဏကြုံရတဲ့ရှင်းရေးချက်ကတော့နှုတ်ထွက်စာပေးပို့ရမှာသမ္မတရဲ့ မြန်မာနိုင်ငံမှာရိုဟင်ဂျာရေးပေါ်လူခွင့်ရေးချုပ်ဖောက်မှုတွေကိုပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုမချန်ခံရပိုင်းတွင်ကုလသမဂ္ဂမှာချမှတ်ဖို့ပြင်ဆင်နေပါတယ်။ရိုဟင်ဂျာရေးပေါ်ခွာကျဆက်ဆံမှုတွေဆုံးသက်ဖို့နဲ့နိုင်ငံသားခွင့်ရေးခံစားခွင့်ရှိဖို့ပါတိုက်တွန်းထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့ကုလသမဂ္ဂလူထရီညီလာခံတတိယကော်မတီမှာမနေ့ကဥက္ကဝေစတ
ye muga mat tengi lai phit pi lo atan phan engineer ga lo skip set chwe ba phit ba de view american atan nya bai myama ba da season ko lo myama san daw jain nya 9 nai ga ni 10 nai thi line do meter 19 25 30 ne line meter 190 do ga ni Atan lebih kerap cipari, terus ini alau sunan cemil jawadi, biu itu nasi netral le, dua jenis itu mana, cina jangan mah.
This program has come to you from the Voice of America, Washington. Welcome.